Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ်ဇူလိုင်လ14ရက်ကြာသပတေးနေ့မနက်ခင်အတန်လွင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနက်ဖက်အတန်လွင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်ပါရှင်ဒီကနေ့မနက်ဖက်သတင်းတွေကတော့ကိုခင်မောင်စိုးမင်းနဲ့အတူတင်ပြသွားမှာပါရုရှားတို့ပိတ်ဆို့ခန့်နှံထားတဲ့ပင်လယ်နယ်တဲကစစ်ကံတွေကနေယူကရိန်းရဲ့ကောက်နံတွေပြပကိုပြန်လည်တင်ပို့နိုင်ရင်သဘောတူညီမှုရဖို့ညှိကလာပြီလို့ယူကရိန်းကပြောပါတယ်ပရတိန်မှာတော့ဝန်ကြီးချုပ်တိရွေးချယ်ပွဲမှာရှင်းပြသူ6ဦးကြံပါတယ်နိုင်ငံရေးစီးပွားရေးအချက်တွေနဲ့ကြုံနေရတဲ့တီရီလင်္ကာနိုင်ငံမှာဟိုဒူးနေကသောသထွက်နေကြတဲ့ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ကြားအထူးကြုံနေဖြစ်ပွားပြီးတော့အခြေအနေပိုဆိုးလာပါတယ်ဒီလိုသတင်းတွေကြားမှာပါရှင်
ဟုတ်ကဲ့ပါအဲ့လိုသတင်းတွေအပြီးမှာတော့သတင်းဖိပုတ်ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်
။တိုက်ပွဲစဖြစ်တဲ့ရက်ကတော့ဆင်းရဲနေရတဲ့စပြီးတော့ဖြစ်တာပေါ့။အဲဒီကနေ့ကိုဆောင်းရံနေရတဲ့ရန်ကြီးအောင်မှာစပြီးတော့စစ်ကြောင်းစထိုးလာကြပေါ့။စက်ပေါင်ပေါ်ကဒီ
စကိုင်းတိုင်းထဲမှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံတွေထွက်ပြေးတင်းရှောင်နေရပါတယ်။မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်။မူဆယ်နဲ့မြကြီးနားမြို့တွေမှာတော့ဘုံပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။ရခိုင်ဘက်မှာစစ်ကောင်စီကအရတား30ကျော်ကိုဖမ်းဆီးတရားစွဲဆိုထားပါတယ်။ဒါ့အပြင်အာဏာသိမ်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရုရှားအစင်းမြင့်အရာရှိတွေနဲ့မတွေ့ဆုံဖြစ်တာဟာထူးခြားမှုဖြစ်တယ်လို့အခဲဖြတ်တွေကသုံးသပ်ထားပါတယ်။မကြာမီပဲပြည်စုံကိုတင်ဆက်ပေးဖို့စီစဉ်ထားပါတယ်။ဒါအပြင်မြမအရေးသုံးသပ်ချက်ပြည်သူ့ကြမ်းမာရေးအစီအစဉ်နဲ့အားကစားကဏ္ဍတွေကိုလည်းတင်ပြပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုခင်မောင်စိုးမင်းတို့ကပြောပြပါရမယ်ခင်ဗျာ။
ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ကာလအတွင်းရုရှားကိုပိတ်ဆို့ဟန်နာထားတဲ့ပင်လယ်နယ်တဲကစစ်ကံတွေကနေယူကရိန်းရဲ့ကောက်နံတွေပြည်ပကိုပြန်လည်တင်ပို့နိုင်ရေးသဘောတူညီမှုရဖို့အနေကလာပြီလို့ယူကရိန်းကပြောပါရယ်။ကောက်ပယ်စည်းနှံတွေစတင်တင်ပို့နိုင်ရေးကုလသမဂ္ဂတူရကီအပါအဝင်ရုရှားတာဝန်ရှိသူတွေနဲ့တူရကီနိုင်ငံအစ္စတန်ဘူမြို့မှာကျင်းပတဲ့ဆွေးနွေးပွဲမတိုင်ခင်မှာပဲယူကရိန်းနိုင်ငံသားဝန်ကြီးကပို့ထုတ်နေမှာအဲ့လိုပြောလိုက်တာပါသဘောတူညီမှုရဖို့ခြေလှမ်းနှစ်လမ်းလောက်သာလိုပါတော့တယ်လို့နိုင်ငံခြားရေးဝန်ကြီးဒီမီထရီကူလီဘာကပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့ပြောမတော်ပါဘူးရုရှားနဲ့ယူကရိန်းကြားလှနဲ့ချီကြပြီးနောက်ပိုင်းပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံမှုမှာတိုးတက်မှုရှိခဲ့ကြောင်းလဲကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကဗိုလ်ထုတ်ရေးမှာပြောဆိုခဲ့ပါတယ်ယူကရိန်းနိုင်ငံထက်ကောက်နံတန်ချိန်တန်20လောက်ပင်လယ်နဲ့ထက်ကအိုဒီဆာစိတ်ကမ်းမှာတောင်းတင်နေတယ်လို့ရုရှားကပိတ်ဆို့ဟန်နာထားတဲ့အတွက်ဒါဇင်နဲ့ချီတဲ့ကုန်တင်သင်္ဘောတွေလဲဒီအတိုင်းကြောက်ချရန်နာထားပါတယ်ကဘာစေကွက်ကိုအလင်းအမြန်ကုန်တင်ဖို့ဖြန့်ဖြူးတင်ဖို့ပေမဲ့ကုန်တင်တင်ဖို့အစီ20လောက်လဲဒေတာရဲမှအဆင်သင့်ရှိနေပါတယ်လို့တူရကီကပြောပါတယ်အခုလိုကောက်ပဲသီးနှံတွေတင်ဖို့ရင်နှောင်းနေချန့်ချာနေတဲ့အတွက်အထူးသဖြင့်စီးရဲတဲ့တိုင်းပြည်တွေမှာဆန္ဒရိက္ခာရှားပေါင်းမှုအကျိုးဆက်တွေကြောက်လာမှာကိုနိုင်ငံကကြမ်းမာရေးတာဝန်ရှိသူတွေစိုးရိမ်နေပါတယ
်ရုရှားတပ်ဖွဲ့တွေစတင်ကျူးကျော်ခဲ့တဲ့ဖေဖော်ဝါရီလနှောင်းပိုင်းတိုင်းပြည်ကနေထွက်ပြေးခဲ့ကြရတဲ့ယူကရိန်းဒုက္ခသည်၃ပုံ၂ပုံလောက်ဟာရှေ့လာမဲ့လတွေမှာလဲဆက်လက်ပြီးခိုးလုံနေတဲ့နိုင်ငံတွေမှာပဲနေထိုင်ကြဖို့အစီအစဉ်တွေရှိကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကပုံထူးနေကပြောလိုက်ပါတယ်ဒုက္ခသည်တွေတဲက16ရာခိုင်နှုန်းကတော့ယူကရိန်းနိုင်ငံကိုပဲပြန်ဖို့စီစဉ်နေကြပြီး9ရာခိုင်နှုန်းကတခြားနိုင်ငံတစ်ခုခုကိုထွက်ခွာသွားခြင်းကြပါတယ်ကျန်တဲ့10ရာခိုင်နှုန်းကတော့ဘာလောက်ချင်နေဆိုတာတိတိကျကျဆုံးဖြတ်ထားတာမရှိကြပါဘူးချက်သမရနိုင်ငံဟန်ဂေရီမော်ဒိုဗာပိုလန်ရိုမေးနီးယားနဲ့ချက်ကိုစလိုဗက်ဆလိုဗက်ကီးယားနိုင်ငံတွေမှာခိုလုံနေတဲ့ဒုက္ခသည်တွေကို UNHCR ကတွေးဆုံမေးမြန်းခဲ့ပြီးတွေးရှိချက်တွေပေါ်အခြေခံပြီးထုတ်ပြန်ထားတာပါ UNHCR စစ်တမ်းမှာသဘောထားပေးထားတဲ့ဒုက္ခသည်ထက်ဝက်နီးပါးလောက်ဟာယူကရိန်းကနေမလအတွင်းကထွက်ခွာခဲ့ကြသူတွေဖြစ်ပြီး82ရာခိုင်နှုန်းကတော့သူတို့မိသားစုဝင်အနည်းဆုံး1ဦးနဲ့တော့ခွဲခွာခဲ့ကြရပါတယ်ခင်ဗျာ
အရှေ့လေပိုင်းခီးစင်နဲ့အစ္စရေးကိုဘော်ရူနေကရောက်လာတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဂျော်ဒန်မြစ်အနောက်ဖက်ကမ်းဒေသနဲ့ဆော်ဒီအာရေဗီယာကိုပါတွားရောက်မှာဖြစ်ပါတယ်။တယ်လီဗစ်မြို့ကဘန်ဂါရီယန်လေဆိပ်အရောက်မှာပဲနိုင်ငံဆက်ဆံရေးပုံမိုခိုင်မြဲရေးသမ္မတဘိုင်ဒန်ကပြောကြားတော်ပါတယ်
။ My continued support even though I know it's not in the near term a two-state solution.
Israel နဲ့ Palestine နိုင်ငံအတူရှင်တွဲပေါ်ပေါလာရေးဆိုတဲ့ကိစ္စကချက်ချင်းလက်ငင်းဖြစ်လာမှာမဟုတ်ပေမဲ့ကျွန်တော်ကတော့ဒါကိုဆက်ပြီးတော့ထောက်ခံနေပါတယ် ကောင်းမွန်တဲ့အနာဂတ်အတွက်လွတ်လပ်မှုနဲ့တာယာဝပြောရည်တမကဒီမိုကရေစီရေးမှာပါတန်းတူညီမျှရှိဖို့လိုပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုသွားတာပါ။အစ္စရေးရဲ့ဝန်ကြီးချုပ်ယီယာလပစ်နဲ့တွေ့ဆုံခဲ့တဲ့သမ္မတဘိုင်ဒန်ကအတိုက်ခံကောင်းဆောင်ဘန်ဂျမင်နာတန်ယာဟုနဲ့ပါတွေ့ဆုံမှုစီစဉ်ထားပါတယ်။ခီးစဉ်အတွင်းအီရန်နိုင်ငံအရေးအစ္စရေးရဲ့လုံခြုံရေးကိစ္စရပ်တွေအပြင်အာရဗ်ပင်လယ်ကွေ့နိုင်ငံတွေနဲ့အမေရိကန်ကြားလက်ချောင်းရံကာကွယ်ရေးပူးပေါင်းဆောင်ရွက်ဖို့ကိစ္စရပ်တွေကိုပါဆွေးနွေးမှာဖြစ်ပါတယ်။သမ္မတဘိုင်ဒန်ရဲ့လေးရက်ကြာအရှိအလဘန်ခီးစဉ်အတွင်းကြည်ကြဲပြပြဆွေးနွေးဖို့အစီအစဉ်ရှိတယ်လို့အင်ပြီရောအမျိုးသားလုံခြုံရေးဆိုင်ရာညှိနှိုင်းဆက်သွယ်ရေးမှူးဂျွန်ကာဘီက VOA ကိုပြောကြားထားပါတယ်။သမ္မတဘိုင်ဒန်ဟာဂျက်ဒက်မြို့မှာကျင်းပမဲ့ပင်လယ်ကွေ့ဒေသ6နိုင်ငံနဲ့အီဂျစ်၊အီရတ်နဲ့ဂျော်ဒန်နိုင်ငံကကောင်းဆောင်နဲ့ပါဝင်တဲ့ GCC+3 ထိပ်တည်အစည်းအဝေးကိုတက်ရောက်ဖို့လည်းအစီအစဉ်ထားပါတယ်။
တောင်တရုတ်ပင်လယ်အတွင်းကပိုင်ဆိုင်မှုအငင်းပွားနေကြတဲ့ပါဆဲကျွန်းစုအနီးရေပိုင်နယ်ထဲမှာဗိုလ်ထူးနေကအမေရိကန်ဖြတ်သိမ်းမော်တော်စင်ဖြတ်သန်းမောင်းနှင်ခဲ့တာကြောင့်မောင်းထုတ်ခဲ့ရကြောင်းတရုတ်စစ်တပ်ကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်ကြောင်းပြောဆိုထားတဲ့တရုတ်နိုင်ငံနဲ့တခြားနိုင်ငံတွေကိုစိန်ခေါ်ပြီးအမေရိကန်ကလွတ်လပ်စွာရေကြောင်းသွားလာရေးအစီအစဉ်အဖြစ်ပုံမှန်ဖြတ်သန်းသွားလာနေတာဖြစ်ပါတယ်။နှစ်စဉ်ဒေါ်လာ3ထရီလီယံလောက်ကုန်သွယ်မှုပမာဏရှိကြတဲ့တောင်တရုတ်ပင်လယ်ပြင်ကိုပိုင်ဆိုင်ကြောင်းတရုတ်နိုင်ငံရဲ့ကြေညာချက်ဟာတရားမဝင်ဘူးလို့နိုင်ငံတကာတရားရုံးကဆုံးဖြတ်ခဲ့တာပြီးခဲ့တဲ့တနင်္လာနေ့က6နှစ်မြောက်တဲ့နေ့ဖြစ်ပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံဘက်ကတော့ဒီဆုံးဖြတ်ချက်ကိုလက်မခံပါဘူး။အမေရိကန်ရေတပ်ကတော့ USS Bamford ဖြတ်သိမ်းဖို့ဟာရေကြောင်းသွားလာပိုင်ခွင့်နဲ့တောင်တရုတ်ပင်လယ်ပြင်အတွင်းလွတ်လပ်စွာရေကြောင်းသွားလာခွင့်နိုင်ငံတကာဥပဒေအရခုံမောင်းခဲ့တာလို့ပြောဆိုပါတယ်။တရုတ်နိုင်ငံဘက်ကတော့လွတ်လပ်စွာရေချောင်းသွားလာခွင့်နဲ့လေချောင်းပြန်တန်းခွင့်တို့ကိုဟန်တာခြင်းမရှိကြောင်းနဲ့အမေရိကန်ကသာတင်းမာမှုတွေဖြစ်အောင်ရည်ရွယ်ချက်ရှိရှိလှုံ့ဆော်နေတာလို့စွပ်စွဲလိုက်ပါတယ်ခင်ဗျာ
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိ5.24kHz 11.13ไฮโดรมีเตอร์40กิโลเฮิรตซ์ขน413ไฮโดรมีเตอร์57กิโลเฮิรตซ์5805เนี่ยไลแลมีเตอร์190กิโลเฮิรตซ์1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့ကြာတာပရင်းနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ပရိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နေရာမှာအစားထိုးမဲ့သူတွေထက်ကလွှတ်တော်အမတ်20ရက်ထောက်ခံမှုနဲ့အရွေးခံရတဲ့ကိုယ်စားလှယ်10ဦးထက်မှာတော့အခုတော့6ဦးပဲဆက်ပြီးပြိုင်ဆိုင်ခွင့်ရထားပါတယ်
Under the rules that we agreed for this ballot, two candidates will be.
ဒီမဲ့ပေးမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သဘောတူထားတဲ့စီမင်းစည်းကမ်းအတိုင်း Jeremy Hunt နဲ့ Naheem Zawi တို့ထွက်သွားရပါပြီ။ကျန်တဲ့ကိုယ်စားလှယ်လောင်းတွေကိုတော့မနှက်ဖြာမှာဆက်ပြီးတော့ဒုတိယအကြော့မဲ့ပေးရွေးချယ်ကြမှာပါလို့ပါတီရဲရလွှတ်တော်ကော်မတီဥက္ကဋ္ဌ Graham Brady ကပြောသွားပါတယ်။နောက်တစ်ဆင့်ဝင်ပြိုင်ဖို့အမတ်30ရက်ထောက်ခံမှုမရခဲ့တဲ့အတွက်ဗန္နာရေးဝန်ကြီးဟောင်းနဲ့ဂျမားရေးဝန်ကြီးတို့ထွက်သွားရတာဖြစ်ပါတယ်။ပြိုင်ဆိုင်ခွင့်ရသူထဲက2ဦးကျန်တဲ့အထိရွေးကောက်ပွဲမှာဆက်ပြီးတော့မဲပေးကြရအောင်မှာဖြစ်ပါတယ်။အဲ့ဒီကိုယ်စားလှယ်2ဦးထဲက2ဦးကိုတော့နိုင်ငံတော်အမှားရှိတဲ့ဒီ Conservative Party ဝင်38,000တို့ကပါတီကောင်းဆောင်အဖြစ်ထပ်ပြီးတော့မဲပေးရွေးချယ်ရမှာဖြစ်ပါတယ်။ရွေးချယ်ခံရသူကိုစက်တင်ဘာလ5ရက်နေ့မှာဆက်ပြီးတော့ရွေးချယ်ခံရသူရဲ့နာမည်ကိုစက်တင်ဘာလ9ရက်နေ့မှာဆက်ပြီးတော့ကြေညာမှာဖြစ်ပါတယ်။
နိုင်ငံရေးစီးပွားရေးအကြက်တဲတွေကြုံတွေ့နေရတဲ့တီရီလင်္ကာနိုင်ငံမှာဗိုလ်ထူးနေကဒေါသထွက်နေတဲ့စန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေအကြအဓိကယုံတွေဖြစ်ပွားပြီးအခြေအနေတွေပိုဆိုးလာပါတဲ့မြို့တော်ကိုလံပိုမှာရှိတဲ့ဝင်းကြီးချုပ်ရုံးကိုဝင်ရောက်စီးနှင်းဖို့ကြိုးစားတဲ့စန္ဒပြသူတွေကိုရဲတပ်ဖွဲ့ကမျက်ရည်ပုံးတွေနဲ့ပစ်ခတ်နှိမ်နင်းခဲ့ပြီးစစ်ရဟယင်တွေကလည်းစောင့်ကြည့်ပြန်တန်းခဲ့တယ်လို့ဝင်းကြီးချုပ်ရာနေဝက်မင်စီဟီကလည်းနိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့ပါတယ်သမ္မတဂိုတာဘာယာရာဂျာပက္ဆာကနှုတ်ထွက်ပေးမယ်ဂရီးပြူပြီးနောက်သူစနီးနဲ့အတူတိုင်းပြည်ကနေထွက်ပြေးသွားပြီးနိုင်ပိုင်းအကြာမှာမတိမငြိမ်မှုတွေအခြေအနေတွေပေါ်ပေါက်လာခဲ့တာပါသမ္မတနဲ့ဇနီးကိုလေတက်လေရင်နဲ့မော်ဒက်နိုင်ငံကိုပို့ဆောင်ပေးခဲ့တယ်လို့တီရီလင်္ကာရေတက်ကတီရီလင်္ကာလေတက်ကပြောပါတယ်သမ္မတရာဂျာပက္ဆာဟာသမ္မတတာဝန်ကိုဝင်းကြီးချုပ်ဝက်မင်စီဟီကိုလွှဲပြောင်းပေးခဲ့တယ်လို့တီရီလင်္ကာပါလီမန်ဥက္ကဋ္ဌကပြောပါတယ်ဝင်းကြီးချုပ်ဝက်မင်စီဟီကအစိုးရအသစ်အစားထိုးနိုင်တဲ့အချိန်မှာသူ့အနေနဲ့လဲထွက်ပေးမယ်လို့ပြောပါတယ်။ဒါပေမဲ့လဲသူဟာသမရရဲ့မိသားစုနဲ့နီးစပ်သူဖြစ်တဲ့အတွက်ချက်ချင်းထုတ်ထွက်ပေးနှုတ်ထွက်ပေးဖို့ဗိုလ်ထူးနေကတောင်းဆိုကြပါတယ်ခင်ဗျာ။
တရုတ်နိုင်ငံရန်စီမြဝန်တလျှောက်ပြင်ထန်တဲ့အပူလိုင်းတံခံရပြီးတော့ရှန်ဟိုင်းအပါအဝင်ချန်ဒူကန်ယူရန်ကနေတလျှောက်လူဦးရေထူထပ်လာတဲ့မြို့ကြီးတွေလည်းအပူတံခံရပါတယ်ညနေ3နာရီခွဲအထိအပြင်းထန်ဆုံးအနည်းရောင်အဆင့်3တတိပေးချက်ထုတ်ပြန်ထားတဲ့နိုင်ငံတော်ကနေရာပေါင်း90ကျော်ရှိပါတယ်ဒီထဲမှာမိုင်မောင်1200နီးပါးကျပြောတဲ့ရန်စီမြဝန်ထက်ကနေရာအများစုပါဝင်ပါတယ်စီဝါရီမြို့တော်ရှန်ဟိုင်းမှာလည်းအပူချိန်40ဒီဂရီစင်တီဂရိတ်ကျော်ရောက်နိုင်တယ်လို့ခန့်မှန်းထားပြီးတော့၄ရက်ကြာအနည်းရောင်အဆင့်1တတိပေးချက်ထုတ်ပြန်ထားပါတယ်လူဦးရေ25သန်းလောက်ရှိတဲ့ရှန်ဟိုင်းမှာဒီလောက်အထိအပူချိန်မြင့်တက်တာမျိုးဖြစ်လေဖြစ်တာသိမရှိသလိုအနည်းရောင်တတိပေးချက်ထုတ်ပြန်ထားတဲ့အတွက်ဆောက်လုပ်ရေးနဲ့နေပူမှာလောက်ရတဲ့အလုပ်တွေလည်းရန်နာထားပါတယ်။လူဦးရေ9သန်းကျော်ရှိတဲ့နန်ကျင်းမြို့မှာလည်းဒီလောက်အထိပြင်းထန်တဲ့နေရာတွေမျိုးတစ်ခါမှမကြုံခဲ့ဘူးလို့အသက်89နှစ်အရွယ်မြို့ခံတယောက်ကပြောပါတယ်။ရှန်ဟိုင်းမြို့တောင်ဘက်ဇီဂျန်းဒေသထဲမှာလည်းတရက်ထဲမှာတည်းအနေရောင်တတိပေးချက်ကို50ကြိမ်အထိထုတ်ပြန်ခဲ့ရတာပါ။အပူရှက်ပြီးတော့ဆေးရုံရောက်လာသူတွေလည်းရှိသလိုအပူချိန်ပြင်းထန်လုံတဲ့အတွဲဆိုပြီးတော့တိတ်ဆုံးသူတွေတောင်ရှိတယ်လို့ဒေသရင်းသတင်းတွေကဖော်ပြကြပါတယ်။နိုင်ငံအနောက်တောင်ပိုင်းရန်စင်းမြို့မှာတနေ့လာနေ့ကအပူချိန်44ဒီဂရီစင်နီဂရိတ်ကအထိရှိခဲ့ပြီးတော့ဒါဟာ1959ခုနှစ်နောက်ပိုင်းအမြင့်ဆုံးဖြစ်တဲ့အကြောင်းဒေတာရင်းရုပ်တံသတင်းကထုတ်လင့်သွားပါတယ်
။ကဘာတလွာ2021ခုနှစ်မှာပိုပြီးဝမ်းနည်းစရာစိတ်ပီစီစရာတွေနဲ့ကြုံခဲ့ရကြောင်းမကြာသေးခင်ကထုတ်ပြန်ခဲ့တဲ့သဘောထားစစ်တမ်းတစ်ကဖော်ပြလိုက်ပါတယ်။ကဘာတလွာမှာအရွယ်ရောက်သူ10ယောက်မှာ4ယောက်လောက်ဟာစိတ်ပူပန်မှုဒါမှမဟုတ်စိတ်ဖိစီးမှုတွေနဲ့ကြုံရကြောင်းကဲလပ်စစ်တမ်းကတွေးရှိခဲ့တာပါကတ်ယောဂာနဲ့အတူအထီးကျန်မှုတွေမရေရာမှုတွေဟာအဓိကအကြောင်းရင်းဖြစ်ပေမဲ့တခြားအကြောင်းတွေလည်းရှိနေပါတယ်စိတ်ချမ်းသာရေးကြာဆင်းတဲ့အကြောင်းရင်းတွေထဲမှာကျွမ်းကျင်မှုနေပါတဲ့လှုပ်သားတွေစီးပွားရေးမရေမရာအခြေအနေနဲ့ရင်ဆိုင်ရတဲ့အချက်လည်းပါဝင်တယ်လို့စစ်တမ်းပြုစုသူတွေကပြောပါတယ်ပညာရေးအဆင့်နှိမ်ပါတဲ့လူငယ်တွေအနာဂတ်အတွက်မရေမရာဖြစ်နေရတာကျွမ်းကျင်လှုပ်သားတွေနဲ့ကျွမ်းကျင်မှုမရှိသူတွေအကြားကွာဟချက်တွေဟာလည်းအခြေခံအကြောင်းရင်းတွေဖြစ်တယ်လို့ဆိုပါတယ်နိုင်ငံတွေနဲ့ဒေသပေါင်း122ခုကအရွယ်ရောက်သူတွေကိုသဘောထားမေးမြန်းပြုစုထားတဲ့ကဘာတလွာစိတ်ခံစားမှုဆိုင်ရာအစီရင်ခံစာတင်မှာအာဖဂန်နစ္စတိုင်နိုင်ငံဟာပျော်ရွှင်မှုအနည်းဆုံးနိုင်ငံအဖြစ်ထည့်သွင်းထားပါတယ်2021ခုနှစ်အတွက်စစ်တမ်းသစ်မှာအကောင့်ဖက်အနေနဲ့ကတော့မကြာခဏပြုံးတတ်ရေမောတတ်သူ200ခန့်လုံးတိုးလာတာတွေ့ရပြီးတင်းယူလိုတဲ့စိတ်ဝင်စားစရာတစ်ခုခုကိုတွေ့ရှိတဲ့သူအရေအတွက်က100ခန့်လုံးတိုးလာတယ်လို့ပြောဆိုပါတယ်ခင်ဗျာ
သတင်းတွေကိုနန်းလောင်နဲ့ကိုခင်ပေါင်းစိုးမင်းတို့ပြောပြသွားတာပါခင်ဗျာအခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုထုတ်လင်းဖို့အချိန်ကြောက်လာပြီဖြစ်ပါတယ်ပထမအဆုံးအနေနဲ့ကတော့ရှမ်းပြည်ဘက်ကအခြေအနေချုပ်ကိုပြောပါအောင်မယ်ရှမ်းပြည်မြောက်ပိုင်းမြူဆန်မြို့နယ်ကချင်းပြည်နယ်မြစ်ကြီးနားမြို့တွေမှာအခုဇူလိုင်လ13ရက်နေ့မနေ့ပိုင်းကပောက်ကွဲမှု2ကြိမ်ဖြစ်ပွားခဲ့ပါတယ်မြူဆန်မြို့မှာတော့အထက်တန်းကျောင်းဘော်လုံးကွင်းမှာပောက်ကွဲတာဖြစ်ပြီးတော့မြစ်ကြီးနားမြို့မှာတော့ဆောက်လုပ်စဲမိသက်ယုံရှိမှာမိသက်ယုံနေရာမှာပောက်ကွဲခဲ့တာဖြစ်ပါတယ်ပောက်ကွဲမှုနှစ်ခုစလုံးမှာအထူးကိမရှိတဲ့အကြောင်းဒေသခံတွေကပြောဆိုပါတယ်ခင်ဗျာဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုနန်းလောင်ကဆက်ပြီးပြောပြပါမယ
်ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့ကပောက်ကွဲမှုဟာဟိုမွန်ရက်ကွက်ကအမှတ်နှစ်အထက်တန်းကျောင်းကဘောလုံးကွင်းနားမှာမနက်၈နာရီလောက်ကပောက်ကွဲခဲ့တာပါဒီပောက်ကွဲမှုနဲ့ပတ်သက်ပြီးတော့မူဆယ်မြို့ခံတူကအခုလိုပြောပါတယ
်ကျောင်းထဲမှာမဟုတ်ဘူးကျောင်းနောက်ဆက်မှာမူဆယ်ကွင်းဘောလုံးကနားမူဆယ်ကွင်းထဲမှာအထက်ကဖြစ်လေအထက်ကတော့လူဝဖြစ်ခိုက်ပါမှဖြစ်ခိုက်လို့မရှိနော်ကလေးတွေကတော့လည်းလမ်းသွားတော့တချို့ကတော့လမ်းပြီးမှပြန်လာရှိတယ
်မိဘတချို့ကစိုးရင်ပြီးတော့သူတို့ရဲ့သားသမီးတွေကိုလာရောက်ခေါ်ဆောင်သွားတာတွေရှိပေမဲ့ကျောင်းကိုတော့ပိတ်ပစ်တာမရှိကြောင်းလည်းပြောပါတယ်မူဆယ်မြို့ကမြို့မိမြို့ဖတူကတော့ကျောင်းအဆောက်အဦတွေမှာဖောက်ခွဲတာမျိုးမလုပ်သင့်ကြောင်းနဲ့မူဆယ်မြို့ခံတွေကတော့တတိထားနေထိုင်နေကြကြောင်းပြောပါတယ
်ကျောင်းတွေမှာပုံခွဲတာတော့မကောင်းဘူးနော်ဒါပေမဲ့အခုကကျောင်းတော့မဟုတ်ဘူးနော်အဲကျောင်းသားမှာသူတို့အဲလုံမျိုးကြီးဝင်တင်ထားတဲ့လုံမျိုးကြီးတွေလာတဲ့နေရာတွေကိုကွဲတာလို့တော့ပြောတယ်သူကမုန်ဆယ်မျိုးကနေတိုင်းတူတူပြစ်ခတ်လူရဲ့ခိုးဆိုးတော်တော်ကန်နေများနေတယ်သူတို့မျိုးမျိုးခွဲအနေနဲ့တော့နေရတာကျောင်းတော့ကျောင်းမလုံးပေါ်ပြန်ပေါ်လုပ်နေဆက်တော့တဲ့လူတွေအတွက်လက်နဲ့ကန်ရင်ဖွဲ့တွေကိုကြောက်နေရတယ်ပေါ့
မူဆယ်ဒေတာရင်းမှာတိုင်ရင်သားလက်နက်ကိုင်အဖွဲ့တွေဝင်ထွက်လှုပ်ရှားနေတယ်လို့ပြည်သူစစ်နာမည်နဲ့လှုပ်ရှားနေတဲ့လက်နက်ကိုင်အဖွဲ့တွေလည်းရှိနေတာပါဒီပောက်ကွဲမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေစေဖြစ်တယ်လို့ပောက်ကွဲမှုဖြစ်ပြီးနောက်မှာတော့မြို့ရင်းမှာလည်းစစ်ဆေးတာတွေတင်းကျပ်နေပါတယ်က ချင်းပြည်နယ်မြစ်ကြီးနားမြို့မှာလည်းဒီကနေ့မနက်၄နာရီလောက်ကပောက်ကွဲမှုတစ်ကြိမ်ဖြစ်ခဲ့ပါတယ်။ဒီပောက်ကွဲမှုဟာကုန်းငယ်ရက်ွက်ကဒူးလေးပါတီခေါ်လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီရုံးမှပောက်ကွဲတာလို့ဒေသခံတွေကပြောပါတယ်။လီစုပါတီဥက္ကဋ္ဌဦးရွှေမင်းကတော့သူတို့ပါတီရုံးမှပုံကွဲတာမရှိကြောင်းအခုလိုညင်းဆိုပါတယ်။
မရှိနေရှိနေတယ်ပါတီရင်းကဘုံကွဲတာမရှိတော့ခင်ဗျာ KIA လော်ဘီတည်ထောင်နာကမမကရေးသားဖော်ပြတာဖြစ်ပါတယ
်နာမည်မဖော်လို့တဲ့ဒေသအုပ်ချုပ်ရေးအဖွဲ့ဝင်တဦးကတော့ကုန်းလေရက်ကအဆောက်လုံးစဲမိသက်ယုံမှာပောက်ကွဲတာဖြစ်ကြောင်းနဲ့ပောက်ကွဲမှုကြောင့်အုတ်တိုင်တိုင်အနှဲငယ်ပဲ့သွားတာကလွဲလို့အခြားအထိခိုက်မရှိကြောင်း VOA ကိုပြောပါတယ်ဒီပောက်ကွဲမှုဟာဥရွှေမင်းဦးဆောင်တဲ့လီစုပြည်သူ့စစ်အဖွဲ့ကစစ်ကောင်စီတပ်တွေနဲ့ပူးတွဲပြီးတော့ဝိုင်းမော်မြို့နယ်က KIA စခန်းကိုတိုက်ခိုက်နေကြောင်းသတင်းတွေထွက်ပေါ်နေခြင်းနဲ့လည်းတိုက်ဆိုင်နေတာပါဝိုင်းမော်မြို့နယ်ကနန်ဇော်ရန်ရွာအနီးမှာအခြေစိုက်ထားတဲ့ KIA တပ်ရင်း3ကတပ်စခန်းကိုဒီလ10ရက်နေ့ကလေးကစစ်ကောင်စီဘက်ကထိုးစစ်ဆင်နေပြီး17ရက်နေ့မှာတော့လေကြောင်းကတိုက်ခိုက်တာတွေပါရှိခဲ့ပါတယ်ဒီလ10ရက်နေ့မှာတော့စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်ပြီးမြေပြင်ကထိုးစစ်ဆင်ခဲ့ကြောင်းကင်အိုကတရင်ထုတ်ပြန်ခဲ့ပါတယ်။ဒီကနေ့မှာတော့ဝိုင်းမော်မြို့နယ်တွင်တိုက်ခိုက်သားတွေငြိမ်သက်နေကြောင်းလည်းဒေသခံတွေကပြောပါတယ
်။ဒါကတော့မူဆန်နဲ့မြေကြီးနာကဘုံပောက်ကွဲမှုအကြောင်းကိုနားလောင်ပြောပြသွားတာဖြစ်ပါတယ်။ VOA ရဲ့ဂျာတာပရင်းနဲ့မနေ့ဖက်တန်လွင်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်တို့သတင်းပေးပို့ချက်တွေကိုဆက်လက်ထုတ်လွှင့်ပေးပါအောင်မယ်။အခုကတော့ကျွန်တော်တို့စကိုင်းတိုင်းဒေသဘက်ကအခြေအနေကိုပြောပြပေးဖို့ရှိပါတယ်။စကိုင်းတိုင်းဒေသကြီးကလေးမြို့တောင်ပိုင်းကကျွာတွေကိုနယ်မြေရှင်းလင်းနေတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေပါတယ်။ဒီတိုက်ပွဲတွေကြောင့်ဒေသခံတွေတိတ်ဆောင်ထွက်ပြေးနေရပြီးတော့အရသာကလေးငယ်တဦးလက်နက်ကြီးထိမှန်ခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမောင်ကဆက်ပြီးပြောပြပေးမှာပါခင်ဗျာ။
စကိုင်းတိုင်းဒေသကြီးကလေးမြို့တောင်ပိုင်းချင်းပြည်နယ်အဆက်ကကျေးရွာတွေဘက်ကိုစစ်ကောင်စီကအင်အားအများအပြားနဲ့နေမြေရှင်းလင်းတာတွေလုပ်နေတာပါစစ်ကောင်စီကနေမြေရှင်းလင်းတာကြောင့်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ဇူလိုင်လ10ရက်နေ့ကစပြီးဇူလိုင်လ13ရက်နေ့မနက်ပိုင်းအထိတိုက်ပွဲတွေပြင်းထန်ခဲ့တာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်သူကအခုလိုပြောပါတယ
်တိုက်ပွဲစတင်တဲ့ရက်ကတော့10ရက်နေ့ကစပြီးလို့ဖြစ်တာဟုတ်အဲဘက်ကနေဟိုအင်အားနဲ့ရာနဲ့ပေါ်တော့ရန်နေရာနဲ့ရန်ကြီးအောင်ကနေစပြီးတော့စစ်ကြောင်းစထိုးတာပြဟောစစ်ကြောင်းစထိုးကြတော့ဟိုပြန်လာပြစ်ခတ်မှုတွေရှိတာပေါ့တရင်းနေကနေစပြီးတော့7ရင်းနဲ့ဒီဖြစ်နေရောဘယ်လိုပြင်းထန်တာပေါ့ဟုတ်အဲတောက်လျှောက်ဆိုတော့ဟုတ်အဲသူတို့ကဒီအင်အားနေရာနဲ့ပေါ်တော့အင်အားနဲ့စပြီးတော့စစ်ကြောင်းထိုးပြီးတော့အဲကျွန်တော်ဒီချင်းပြည်နယ်ပေါ့ချင်းနယ်ဟာကားလေးရွာကိုဝင်ပြီးတော့မှုရပေါ့ဟုတ်တောင်ပေါ်ကနေပြီးတော့လည်းလက်နေကြီးတွေပြစ်တယ်ဒါပြီးတော့ဒါဟိုဆက်လက်တင်ပြီးတော့လည်းဆက်လက်နေပြစ်တာပေါ့ဟုတ်အဲစနေနေ့မနေ့ပိုင်းကကျတော့ဒီအဲဆက်ကောင်စီညတဲ့နေပေါ့အဲကျွန်တော်ဒီ DF တင်နဲ့ဟိုတိုက်ပွဲပြင်းတာဖြစ်တယ်အဲညနေပိုင်းမှာပဲပဲဟိုစီတာဖက်မှာထပ်ပြီးတော့တိုက်ပွဲဖြစ်ပြီးတယ်ကြဟုတ်ဒါစနေနေ့ပေါ့နော်အဲညနေပိုင်းတော့မှာသူတို့စီတာဖက်ကိုရောက်သွားပြီအဲ73ရင်းနေ့မှာကျတော့ဒီကျွန်တော်ထောက်ကျန်တဲ့တာယာကုန်းကြားပေါ့နော်ထောက်ကျန်တဲ့တာယာကုန်းနဲ့ကြားထဲမှာထပ်ပြီးတော့လည်းတိုက်ပွဲပြင်းထန်နေဖြစ်ပြီးတယ်ကြ
လက်ရှိတိုက်ပွဲဖြစ်ပွားနေတာဟာကလေးမြို့တောင်ပိုင်းစကိုင်းတိုင်းနဲ့ချင်းပြည်နယ်အဆက်ကကျေးရွာရိုင်းနားမှာလည်းဖြစ်ပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီဘက်က20ဦးထက်မနည်းတိတ်ဆုံးပြီးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေဘက်က2ဦးတိတ်ဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။စစ်ကောင်စီဘက်ကတိတ်ဆုံးတာနဲ့ပတ်သက်လို့တော့တီးခြားအတိမပြုနိုင်တယ်လို့တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီတရင်ထုတ်ပြန်ထားတာလည်းမရှိသေးပါဘူး။ဇူလိုင်လ13ရက်နေ့လယ်ပိုင်းအထိတိုက်ပွဲဖြစ်ပွားပြီးနောက်စစ်ကောင်စီတပ်ဟာကလေးမျိုးဘက်ကိုပြန်လည်ဆုတ်ခွာသွားပြီးတိုက်ပွဲတွေငြိမ်သက်နေတယ်လို့သိရပါဗျ။တိုက်ပွဲကြောင့်စီတာ၊နတ်ချောင်း၊ချောင်းခွ၊ဟာခါလီစတဲ့ကျေးရွာကအိမ်အောင်စု200ကျော်တင်းရှောင်ထွက်ပြေးနေကြရပါဗျ။စစ်ဘေးရှောင်တွေရှိတဲ့ဘက်ကိုစစ်ကောင်စီကလက်နက်ကြီးပစ်ခတ်တဲ့အတွက်စစ်ဘေးရှောင်ကလေးငယ်သူရဲ့ခြေထောက်ကိုလက်နက်ကြီးအစထိမှန်သွားတယ်လို့ဒေသခံသူကအခုလိုပြောပါဗျ။
ဒေသခံကတော့ဒီနတ်ချောင်းပေါ့နတ်ချောင်းချောင်းခွ၊ဟာခါလီပေါ့ဒီအနောက်ဒီဝေဘူးလားထိတက်ကျေးရွာတောက်လျှောက်လေးပေါ့အဲ့ကဒီတောင်တလုံးကြီးကြီးပေါ့နော်အဲဒီစီတာနဲ့ဒီနှောင်းဒီကြောင်ဒီတောတဝိုက်တွေမှာဟိုစိလေးကြောင့်စခန်းဆိုရင်တောတန်းလေးတွေပေါ့ဒီကြောင်လိုစခန်းကြီးရောမဟုတ်ဘူးဆယ်တဲ့ဟိုတဲနဲ့ဆယ်အလောက်ဆုပ်ပြီးနေတာရှိတယ်အင်းချောင်းပြင်းချောင်းဘာလို့ရှိနေလဲ200ဝန်းကျင်လောက်ရှိတယ်လူဦးရေကြောင်များမှာပေါ့နော်ဒီကောင်ကဒီဆုံးလာတော့ဒီခြေောက်ဒီဒီနေ့ဒီစစ်ဆောင်စခန်းကတဲတဲရဲ့ဒီကလေးတယောက်ကိုခြေောက်ကိုလက်နဲ့ကြီးချိနိုင်သွားတယ
်စစ်ကောင်စီကကလေးမျိုးတောင်ပိုင်းနဲ့ချင်းပြည်နယ်ဝေဘူးလဟာခါလေးကျေးရွာတဝိုက်ကိုနယ်မြေစိုးမိုးမှုရရှိဖို့မကြာခဏနယ်မြေရှင်းလင်းတာတွေလုပ်တဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားလေးရှိပါတယ်ကလေးမျိုးတောင်ပိုင်းမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေရဲ့တိုက်ပွဲဟာပြင်းထန်တာကြောင့်စစ်ကောင်စီဘက်ကလေကြောင်းပစ်ကူတုံးရတဲ့တိုက်ပွဲတွေလည်းရှိခဲ့ပါတယ် စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကနေမြေရှင်းလင်းတာတွေကြောင့်2022ဇူလိုင်လ4ရက်နေ့အထိမြန်မာတနိုင်ငံလုံးမှာအရက်သားတွေနေရက်ဆုံးခွာထွက်ပြေးနေရသူပေါင်း9သိန်းကျော်ရှိနေပါတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အချက်လက်တွေအရသိရပါတယ်အများစုဟာချင်းပြည်နယ်မကွေးတိုင်းနဲ့စကိုင်းတိုင်းတို့ကဖြစ်ပြီးစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်နေတဲ့နေရာတွေကဖြစ်ကြပါတယ်ခင်ဗျာ
ဒါကတော့စကိုင်းတိုင်းနဲ့ချင်းပြည်နယ်အစမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားနေပြီးတော့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတဲ့အကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုရဲမွန်ပြောပြသွားတာပါစကိုင်းတိုင်းဘက်ကတိုက်ပွဲသတင်းတွေပြီးမှတော့ရခိုင်ဘက်ကအခြေအနေတချို့ကိုပြောပြချင်ပါတယ်။ရခိုင်ပြည်နယ်ဘက်မှာလည်းအရက်သားတွေအဖမ်းခံထားရတာရှိပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဇွန်လအတွင်းကစပြီးတော့စစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့အစားအပြန်အလှန်ဖမ်းဆီးမှုတွေမှာရခိုင်ပြည်အနှံ့အရက်သား30ကျော်ကိုစစ်တပ်ကဖမ်းဆီးတရားစွဲဆိုထားပါတယ်။ရခိုင်ရေးတက်ကြွသူတွေကတော့အခုလိုတမန်အရက်သားတွေကိုဖမ်းဆီးတရားစွဲဆိုတာမျိုးမလုပ်ဖို့နဲ့ဖန်တာသူတွေကိုအမြန်စီစစ်ပြီးပြန်လွတ်ပေးဖို့တောင်းဆိုနေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်ခိုင်ပြည်နယ်ကမြို့နယ်တချို့မှာပြီးခဲ့တဲ့ဇွန်လဇန်ပိုင်းလောက်ကစပြီးစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA အဖွဲ့အစားတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဖမ်းဆီးမှုတွေရှိခဲ့ပါတယ်အဲ့ဒီဖမ်းဆီးမှုတွေမှာ AA အဖွဲ့ဘက်ကစစ်ကောင်စီတပ်ဖွဲ့ဝင်တွေကိုဖမ်းဆီးခဲ့တာဖြစ်ပေမဲ့စစ်ကောင်စီဘက်ကတော့အရက်သားတွေကိုဖမ်းဆီးစစ်ဆေးတရားစွဲဆိုခဲ့တယ်လို့ရခိုင်ရေးတက်ကြွသူတွေကပြောဆိုပါတယ်။ပြီးခဲ့တဲ့လတည်းကစပြီးဒီကနေ့အထိစစ်ကောင်စီတပ်ကဖမ်းဆီးပြီးတော့တရားစွဲဆိုခံထားရသူ30ကျော်ရှိတယ်လို့ဖမ်းဆီးခံထားရသူတွေကိုစည်ရင်ကောက်ယူနေတဲ့နိုင်ငံရေးအကျဉ်းသားဟောင်းကိုဝေဟင်အောင်ကပြောပါတယ်
။ကျွန်တော်ဒီမှာကျွန်တော်ပြုစုထားတဲ့စည်ရင်ရဆိုရင်တော့ဒီနာဆာကဘက်ကဖမ်းဆီးထားတဲ့လူစုစုပေါင်းက32ဦးကိုပုံမှန် 905 ကားကြီးရဲ့ခါဖွေရဲနဲ့ဆွေးဆိုထားတဲ့ခါရှိရဲ့စုစုပေါင်းရခိုင်ပြည်တပြင်းနယ်လုံးအဆင့်ဆိုရင်32ဦးရှိရခင်ဗျာ
။အခုလိုဖမ်းဆီးတရားစွဲဆိုခံထားရသူတွေထဲမှာကြောက်တော်မြို့နယ်ပန်းဖဲချောင်းကျေးရွာကအသက်28နှစ်အရွယ်ကိုဇော်မိုးထက်တယောက်လဲပါဝင်ပါတယ်။သူကိုပြီးခဲ့တဲ့ဇွန်လ21ရက်နေ့ကကြောက်တော်မျိုးပေါ်ကလမ်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကစစ်ဆေးခဲ့ရမှာဖုံးမှာရခိုင် AA တပ်ဖွဲ့ဝင်နဲ့အတူဓာတ်ပုံတွဲရိုက်ထားတာကိုတွေ့ရှိခဲ့တာကြောင့်ဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းမိသားစုဝင်တွေကပြောပါတယ်။အဲ့ဒီဓာတ်ပုံကလည်းပြီးခဲ့တဲ့ April ကြောက်တော်မျိုးမှာရခိုင်တပ်မတော် AA အဖွဲ့ကကျင်းပခဲ့တဲ့တကြံပွဲမှာရိုက်ထားတာဖြစ်တယ်လို့ကိုမိုးစော်ထက်ရဲ့အမဖြစ်သူကပြောပါတယ
်။တကားဆွေးထားပါရဲ့သူကငါရငါတာကြီးနဲ့ဆွေးထားကြပါ။ပြောနေဇာပုတ်ချံပါဘလို့ရေမတားဖင်ထားကြပါဘာမလဲရေကျဲမိုရှင်မှာတခုလေးပဲမရှိပါ။အရာတောင်းငယ်ခါတော့လူတိုင်းလာကြပါမလဲရေကျဲမှုတပေါ်ပြီးမှလို့ရပိုင်တကားဆွေးရဲ့အဆောင်လောက်ဆိုကနေပါလောက်ရဆိုင်ပါမလဲရေ
လက်ရှိမှာတော့ကိုမိုးစော်ထက်ကိုတမတော်ပြုတ်ခွဲအောင်လှုပ်ဆောင်မှုပုံမှန်905ကာကြီးနဲ့တရားစွဲဆိုထားတယ်လို့လဲသူ့အမဖြစ်သူကပြောဆိုပါတယ်။တဖက်နဲ့တဖက်တပ်ဖွဲ့ဝင်အချင်းချင်းအပြန်အလှန်ဖမ်းဆီးခဲ့ကြတဲ့အထက်မှာစစ်ကောင်စီအနေနဲ့အခုလိုအရသားတွေကိုဖမ်းဆီးပြီးတော့တရားစွဲဆိုတာမျိုးမလုပ်သင့်သလိုဖမ်းဆီးထားသူတွေကိုလည်းစီစစ်ပြီးတော့အမြန်ဆုံးပြန်လွတ်ပေးဖို့လဲနိုင်ငံရေးအကျဉ်းသားဟောင်းကိုဝေဟင်အောင်ကပြောပါတယ
်။အရသားတွေပါသွားတယ်ဆိုတာကတော့တော်တော်လေးမကောင်းဘူးနော်။ဒါကြီးကတော့ကျွန်တော်တို့ဒီဝန်နိုင်ငံရေးရှုထောင့်တာပဲကြည့်ကြည့်ဒီတခြားဘက်ကဘလို့ဘက်ကပဲကြည့်ကြည့်ပေါ့ဗျာ။အရသားဆိုတာကသူမိသားစုနဲ့သူဟာနဲ့သူအေးအေးဆေးဆေးလုပ်ခဲ့စားတောင်းနေတဲ့လူတွေဖြစ်တယ်ပေါ့။ဒီလူတွေပါသွားတယ်ဆိုရင်တော့အများဆုံးစီစီပြီးတော့လှည့်ပြဖို့လိုတယ်လို့ကျွန်တော်ကတော့သုံးသပ်တယ
်။တဖက်နဲ့တဖက်တပ်ဖွဲ့ဝင်အချင်းချင်းအပြန်အလှန်ဖမ်းဆီးကြတဲ့အထက်မှာစစ်ကောင်စီအနေနဲ့အခုလိုအရသားတွေကိုဖမ်းဆီးပြီးတော့တရားစွဲဆိုတာမျိုးတွေမလုပ်တင်သလိုဖမ်းဆီးထားသူတွေကိုလည်းစီစစ်ပြီးတော့အမြန်ဆုံးပြန်လည်လွတ်ပေးဖို့နိုင်ငံရေးအကျဉ်းသားဟောင်းကိုဝေဟင်အောင်ကပြောဆိုပါတယ်။လက်ရှိမှာလည်းရခိုင်ပြည်နယ်မှာရခိုင်တပ်မတော် AA အဖွဲ့နဲ့စစ်ကောင်စီအကြားစီရေးတင်းမာနေသလိုစစ်ကောင်စီဘက်ကလည်းအင်အားတိုးချဲ့တာတွေနဲ့ရေတပ်စီရေးလက်ကျင့်တာတွေလည်းလုပ်နေပါတယ်။ဒါအပြင်ရခိုင်ပြည်နယ်အနောက်မျိုးဝင်မျိုးထွက်တွေမှာစစ်ကောင်စီဘက်ကလုံခြုံရေးတင်းကျပ်စစ်ဆေးနေတာတွေရှိသလိုခီးသည်တင်ရင်နေနဲ့ရေရင်တွေကိုစစ်ဆေးနေတာတွေလည်းရှိနေပါတယ်။ဒါကတော့ရခိုင်ပြည်နယ်အတွင်းအရက်သားတွေကိုစစ်ကောင်စီကဖမ်းဆီးအရေးယူတာတွေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကျွန်တော်ပြောပြခဲ့တာဖြစ်ပါတယ်ဆက်လက်ပြီးတော့သုံးသပ်ချက်ဆောင်ပါတပုတ်ကိုတင်ပြပါအောင်မယ်မြန်မာစစ်ကောင်ဆောင်ရဲ့ကြိုတင်ချင်ညာမထားပဲရုရှားနိုင်ငံကိုတွားရောက်ခဲ့တဲ့အစီအစဉ်ဟာထူးခြားမှုအဖြစ်အခဲခတ်တွေကခံမှန်းနေကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒုတိယအကြိမ်တွားခဲ့တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခရီးစဉ်မှာအရင်တုန်းကလိုရုရှားအစင်းမြင့်အရာရှိတွေနဲ့တွဲဆုံမှုမရှိတာဟာလဲထူးခြားချက်အဖြစ်မြင်ကြပါတယ်မ Yama ye tong that do ye a minigo go women are set the mimia timbia tabarekmia.
Okay, Yamarangani di tinningu ni zulain sayanima sa trakebime. Rashago yopi now neyeja. Ingani zulain sanyanima, Yama sekonsi baga sa chinya gere di kizembo. Yama ye tong that do ye tonga.
A di kagaro di the cout ore kama. นาซากะอเนเนี่ยตุ่ปี่เล้นมาแหละแทนทุบเปลี่ยนน่ะไม่ใช่อยู่ป่ะเนาะรัสเซียก็ยกตัวไปแล้วมารัสเซียตะเร็นฐานะเนี่ยยีได้อาการจ้ะတော့มาล่ะตรุอ่ะเตียนนี่ไปแล้วตะเร็นทุบเปลี่ยนน่ะတွေ့อ่ะตรุตั่นไหนรู้สิเนาะเดี๋ยวจะรัสเซียဘက်ကမထုတ်ပြန်ရင်လည်းตรุကဒီမထုတ်ပြန်မယ်เนี่ยตรุသိသိပဲနေမယ်တဘောပေါ့เนาะဒီမှာစဉ်းစားရရှိတာကတခြားနိုင်ငံကဖိတ်ကြားတာမဟုတ် လို့မဟုတ်ဖန်းနဲ့သွားတယ်ခီးမလို့လားအတူတူအဲ့လိုခီးသွားတယ်ဆိုလို့ရှိရင်သူ့ပြည်ဘက်မှာအတွင်းရေးမှာနည်းနည်းစိုးရိမ်စရာကိစ္စတွေများရှိလို့လားတော့မပြောတာဘူးပေါ့เนาะအခုတော့ဒီအကြောင်းချက်တော့ရှိမှာပေါ့အဲ့ဒီတော့မြန်မာဘက်ကဒီတစ်ခေါက်ရုရှားခီးတဲ့အဓိကစိတ်ဝင်စားနိုင်မှုကိုမေးရမှာရုရှားမှာဘွဲ့လွန်ပညာသင်ယူခဲ့တဲ့
တင်ကမဟာပြူရလေးလာရဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်စေဦးကဟိုတခုကတော့ပထမဆုံးကတော့မနေရတော့ဒီဘာဝင်ဝါဇူလာပြည်နေဆိုတော့ကတော့ဒီမှာရုရှားမှာတည်ထားတဲ့ဒီအက်တိုနိုမီယာဟိုကမ္ဘာကြီးဂျီဟိုမျိုးတော်မှာရှိတယ်ရွှေစည်းကုန်းစီတီကိုပုံတော်တော်ချင်းစိန်မှုတော်နဲ့တာငှက်မြင်လာတော့တည်နေဟာပေါ့လေအချိန်ကြီးဖြစ်အောင်တော့တော်တော်ကောင်းကြီးဆိုဒီနိုင်ငံတော်မျိုးသွားတာဖြစ်တယ် ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးလည်းရှိတာပေါ့လေဆိုတော့ဟိုဒါရုရှားနဲ့မှာအဲ့ဒီတော့ရှေ့ဆက်ဖို့ဒါခြေလမ်းအနေနဲ့လာတွေ့တာဖြစ်တယ်လို့ကျွန်တော်အနေနဲ့တော့တွေ့ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့သွားတဲ့အထင်းမှာလူတွေတော်များစိတ်ဝင်စားကြတာဟိုဒါတော့ဒီရုရှားနိုင်ငံပိုင်းနျူကော်ပိုရှင်ပေါ့လေရော့ဆာတန်စတိတ်ကော်ပိုရှင်ဆိုတာဟိုသွားတာရှိတယ်နောက်တစ်ခုကတော့အာဂါသာကော်ပိုရှင်စတိတ်နော်စပိတ်ကော်ပိုရှင်နော်ရော့စ်ကော့စမော့စ်ကော့စမော့စ်သွားတာရှိတာပေါ့လေဆိုတော့အဲ့မှာလေဒီရော့ဆာတန်နဲ့တိပ္ပံနဲ့နေပညာဝန်ကြီးဌာနတို့ကနားလည်မှုသဘောတူညီစာပြေလို့ထိုးရဲဆိုတာတွေ့ရတာပေါ့လေဆိုတော့ဟိုအနာဂတ်မှာအနုမြင်နေပညာနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်မှုရှိမလားဆိုတာပေါ့လေအရေးကရေးကြည့်တာနိုင်ငံတော်မှာတော့လိုအပ်တဲ့အခြေခံဆောင်ရွက်ရေးမှာတခုဖြစ်တဲ့တာလျှက်စစ်စွမ်းရည်တများပေါ့နော်ဖြစ်မလားဆိုတော့မျိုးလိုပဲခံမှန်းသုံးသပ်ရပါတယ
်မြန်မာနိုင်ငံမှာပိုပြတ်တောက်လာနေတဲ့အခုလိုလျှက်စစ်စွမ်းရည်ကိစ္စကမြန်မာစစ်ကောင်စီအတွက်အရေးကြီးဆုံးနဲ့ပါနိုင်တယ်လို့လည်းတီဘောမြို့နယ်ကပြည်သူ့လွှတ်တော်မဟောင်းနဲ့ဖြစ်တဲ့ဦးရဲထွန်းကဆွလိုက်ပြီးအခုလိုဆက်ရှင်ပြပါတယ
်ရုရှားနိုင်ငံကနေပြီးတော့အာဆီယံနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးတာဝန်ရှိတဲ့ပုဂ္ဂိုလ်နဲ့ဒီတချို့စီးပွားရေးဆိုင်ရာကိစ္စတွေဆွေးနွေးတယ်ပေါ့နော်နိုင်ငံအပြန်အလှန်စီးပွားရေးကုန်သွယ်ရေးတွေလို့ဖို့အထူးသဖြင့်တော့လောင်လာစီကအခုဈေးလက်တဲ့နေဟောဖြစ်နေတဲ့အခါကျတော့ရုရှားကနေဓာတ်ရိုက်ဝယ်ဖို့ဓာတ်ရိုက်တင်သွင်းဖို့ပို့ဆောင်ဖို့နောက်ငွေပေးငွေယူကိစ္စအဲ့ဒါတွေနဲ့ပတ်သက်ပြီးတော့လည်းဒီမြန်မာနဲ့ရုရှားကတိတ်ဝေးနေတဲ့အခါကျတော့အဲ့ဒါတွေလည်းဘယ်လိုလုပ်မလဲဆိုတာဆွေးနွေးပုံရပါတယ်။နောက်တစ်ချက်ကတော့လက်နက်ပေါ့နော်။ခါတိုင်းလဲသူကရုရှားကိုသွားလို့ရှိရင်လက်နက်ပြပွဲတွေလက်နက်တွေသွားရောက်ကြည့်ရှုပြီးတော့လိုအပ်တဲ့လက်နက်တွေပါလေဝယ်တာရှိတယ်။ဆိုတော့ဒီတစ်ခါလဲအဲ့ဒီကိစ္စလဲပါတယ်လို့သိရတယ်။သို့တော့သူ့ကိုအမြင့်ဆုံးတွေ့လိုက်တဲ့ပုဂ္ဂိုလ်ကကာကွယ်ရေးဝန်ကြီးကတောင်လက်ခံတွေ့ရမယ်မတွေ့ရဘူး။နော်သူ့အောက်ကတာဝန်ရှိတဲ့ပုဂ္ဂိုလ်များလို့အဲ့လိုပဲတွေ့လိုက်တယ်
အဲ့ဒီတော့အခုရုရှားခီးစင်ပေါ်တရုတ်နိုင်ငံဘက်ကရောဘယ်လိုတုံ့ပြန်နိုင်ပါလဲလို့မေးရမှာတရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာလှကျော်စောက
တရုတ်ကတော့ဟိုမှာရုရှားနဲ့မတို့စစ်တပ်နဲ့ဘယ်လိုအပေါင်းပေါင်းသူတိတ်ကြီးယူဆိုင်မှာတော့မဟုတ်ပါဘူးတရုတ်ကိုယ်တိုင်ကဒီရုရှားနဲ့ယူကရိန်းကြားမှာဆက်ဆက်ပေးဖို့လုပ်နေတာပဲလေဟိုတရုတ်နဲ့ရုရှားရဲ့ဆက်ဆံရေးကပိတ်ပြီးတော့နှိစက်တယ်ဗျာသူတို့ဆက်ဆံရေးကတင်ကားဗျူဟာပူပေါင်းဆောင်ရွက်ရေးဆိုတဲ့ဟာပေါ်မှာမူတည်ထားတာဒါကြောင့်မလို့ရုရှားအနေနဲ့ကလည်းတရုတ်ကိုမျက်နှာပြက်ခံပြီးဗမာပြည်ကြီးကိုထောက်ခံပေးမှာမဟုတ်ဘူးဗမာစစ်တပ်ကိုအဲ့တော့တရုတ်ကလည်းတိတ်ပူပဲမော်မရဘူးစဉ်းစားကြည့်ရုရှားကမင်းအွန်လိုင်းတို့ဆက်ဆံလွတ်လိုက်တာကြည့်လေတမန်ဖောက်တဲ့တယောက်လိုပဲဆက်ဆံလွတ်လိုက်တာဘာမှတော့လောက်ဟုတ်နေသူတို့ကလက်လက်ရောင်းရဖို့ပဲ
တကယ်တော့စစ်အာဏာသိမ်းပြီးမြန်မာနိုင်ငံပေါ်နိုင်ငံတကာမှအများစုကဝိုင်းပယ်ဆက်ဆံလာကြချိန်မှာရုရှားကျူးကျော်စစ်ကိုပါထောက်ခံပြီးစစ်ကောင်စီကအထင်အပူပေါင်းဆောင်ရွက်လာရတယ်လို့လည်းသုံးသပ်သူတွေကဆိုပါတယ်ခင်ဗျ
ဒါကတော့အာနာသိန်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ရုရှားခီးစဉ်နဲ့ပတ်သက်တဲ့သုံးသပ်ချက်တွေကိုကိုဝင်းမင်းစုစည်းတင်ပြခဲ့တာပါ VOA ရဲ့ကြာတာပရင်းနေ့မနေ့ဖက်အတန်းလင်းအစည်းအဝေးကိုဆက်လက်ထုတ်လင်းနေပါတယ်မကြာမီပဲအပတ်စဉ်ကဏ္ဍတွေကိုနားတော်တာဆင်ရဖို့ရှိပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အသံရဲ့ဂျာတာပတင်းနဲ့မနက်ပိုင်းအသံလွှင့်အစီအစဉ်တွေကိုလိုင်းနိုမီတာ25 kHz 12133ညလိုင်းနိုမီတာ40 kHz 9413ညလိုင်းနိုမီတာ51 kHz 9805တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးသုံးသက်ချက်လူလူနဲ့ကျမ်းမာရေးအကစားအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုပထမအဦးဆုံးအနေနဲ့ကတော့မြမရေးသုံးသက်ချက်အစီအစဉ်ကိုတင်ပြမှာဖြစ်ပါတယ်မြန်မာနိုင်ငံအတွက်အရေးအကြီးဆုံးအိမ်နီးပေါက်ဖော်နိုင်ငံကြီးဖြစ်တဲ့တရုတ်နိုင်ငံဟာလက်ရှိမှာဖြစ်နေတဲ့မြန်မာရေးအခြေအနေကိုကျဉ်းနှံ့နေပါသလားဒီတိုင်းဆိုလို့ရှိရင်သူ့ရဲ့စီးပွားရေးအကျိုးစီးပွားမဟာဗျူဟာအကျိုးစီးပွားတွေကိုရှေ့တိုးလှုပ်ဆောင်တဲ့အခြေအနေကောရှိပါရဲ့လားရှေ့တိုးရခက်နေတယ်ဆိုရင်ဘာကြောင့်ဥဆောင်ဥရမပြူပဲအာဆီယံကိုရှေ့တန်းကတင်နေရပါသလဲတရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာလကျော်စောနဲ့ဥကျော်ဇန်တာတို့ကဆွေးနွေးသုံးသပ်ထားကြပါတယ်ခင်ဗျာ
ဒေါက်တာဒေါ်လှကျော်စောခင်ဗျာအခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကအမြင်ဘယ်လိုရှိပါလဲခင်ဗျာလောလောဆယ်မြန်မာနိုင်ငံရဲ့ဖြစ်နေတဲ့အခြေအနေကိုသူတို့ကအကောင့်ဘက်ကိုရွေးလာပြီလို့များမြင်ပါသလားဆိုပြီးမှဆွေးနွေးကြဆင်းနေသေးလို့ပဲသူတို့သုံးသပ်ပါခင်ဗျာ
တရုတ်ဘက်ကတော့ပြောနေတဲ့စကားတစ်ခုတော့ရှိတယ်ဗျာဗမာပြည်မှာဖြစ်နေတဲ့ဒီစစ်မဲ့တွေပေါ့နော်ပြည်တွင်းစစ်ကြီးကိုမရပ်နိုင်လို့ရှိရင်တဲ့ဗမာပြည်ကြီးဟာကြာဆုံးနိုင်ငံဖြစ်သွားမယ်တဲ့အဲသူ့တနိုင်ငံနဲ့ကြာဆုံးမှာမဟုတ်ဘူးတဲ့ကျန်တဲ့နိုင်ငံတွေကပါဆွဲခေါ်သွားနိုင်တယ်တဲ့ဒါကြောင့်မလို့ဒီလိုဖြစ်သွားဟိုဒီတိုင်းပြည်ပေါ်မှာစေနာရှိတဲ့အဖွဲ့အစည်းတွေနိုင်ငံတွေကုလသမဂ္ဂလိုဟာမျိုးအာဆီယံလိုဟာမျိုးပေါ့ဗျာအဲအင်ဂျီနာချင်းနိုင်ငံတွေဆိုသူတို့တရုတ်နိုင်ငံလိုအိန္ဒိယနိုင်ငံလိုအဲ့လိုနိုင်ငံမျိုးတွေကပူးပေါင်းဖြည့်ရှင်ပေးတဲ့နည်းနဲ့သူတို့အစိုးရတွေကရေးနေတာဗျ China Daily မှာသူတို့ opinion ဆောင်းပါးတွေပါတယ်တော်တော်များများရေးတယ်စစ်တပ်နဲ့ကတော့အတိုင်းပြည်ဟာကြာဆုံးနိုင်ငံကြီးဖြစ်လိမ့်မယ်ဆိုတာသူတို့တော်တော်သိပုံရတယ်ဒါပေမဲ့ကျွန်မကြည့်တာဒီလိုဖြစ်တယ်ဗျာတရုတ်ပြည်အနေနဲ့သူကတကဘာလုံးကိုသူကဆက်ဆံတဲ့အခါမှာဆက်ဆံရတဲ့နိုင်ငံတွေတော်တော်များများမှာလေဗမာပြည်လိုပဲအဆဆအရာရာချွတ်ချုံကြတဲ့နိုင်ငံတွေလည်းအများကြီးရှိတာဟုတ်ကဲ့အဲ့တော့သူ့ဘက်ကတော့သူမြင်တော့မြင်နေပုံရတယ်ဒါပေမဲ့ချင်းကပ်တဲ့နေရာမှာတော့တခြားနိုင်ငံတွေနဲ့မတူ
အဲ့ဒီချင်းကပ်ပုံကိုကြည့်ကြည့်လို့ပါမြန်မာနိုင်ငံဟာတရုတ်နိုင်ငံတွေအတော်လေးအရေးကြီးတဲ့နိုင်ငံလို့ဆိုရင်မှားမယ်မဟုတ်ပါဘူးတခြားနိုင်ငံတွေနဲ့ဆက်မယ်ဆိုရင်အင်းကြီးလည်းဖြစ်တယ်၊နေဇတ်ကလည်းပဲအင်ဒန်ချီလီယာနဲ့မြန်မာနိုင်ငံတွေမှာတရုတ်ရဲ့အကျိုးစီးပွားရေးမဟာဗျူဟာစသဖြင့်လည်းအများကြီးရှိရဆိုတော့ဒီလိုမြန်မာနိုင်ငံရဲ့အခြေအနေသိပ်မကောင်းဘူးလို့သူတို့မြင်တယ်ဆိုရင်သူတို့ချင်းကပ်ပုံကပူပြီးတော့တက်ကြွတဲ့ချင်းကပ်မှုမျိုးမဖြစ်နိုင်ဘူးလားအခုတော့တရုတ်ဟာတိုက်ပြီးတော့ blue active မဖြစ်ဘူးအာဆီယံတို့ရဲ့နောက်ကပဲလောလောဆယ်လိုက်နေတဲ့သဘောတွေ့ရပါတယ်
ကျမတို့ဗမာတပြည်လုံးကိုကြည့်တဲ့အခါမှာဟုတ်တယ်ဟိုတိတ်ပြီးတော့တက်ကြွတဲ့အခန်းကမပါပဲနဲ့အာဆီယံနောက်ကပဲပါနေတဲ့ပုံလို့ရှိတယ်။ဒါပေမဲ့သူ့မှာတော့တီးကြအကန့်အသတ်နဲ့ဆက်ဆံနေတာတွေရှိတယ်။ဥမာအားဖြင့်သူနဲ့နေချင်းဆက်နေတဲ့ဒေသတွေပေါ့ဗျာနော်။အဲအခုကဝါဟိုဒေသရှိတယ်။မိုင်းလာဒေသရှိတယ်။အခုနောက်ပိုင်းဆို KIA တို့နဲ့လည်းတော်တော်ဆက်ဆံတာတွေ့ရတယ်။အဲ့တော့အဲ့ဒီဒေသတွေမှာတော့သူကတကယ်ကိုလက်ဥမှုရှိရှိတက်တက်ကြွကြွနဲ့သူလုတ်ကင်နေတာတွေ့ရတယ်။ဥမာဝါပဲဖြစ်ဖြစ်မိုင်းလာပဲဖြစ်ဖြစ်သူကစီပွားရေးရတိဆောက်ပေးတာနော်ဟိုဟာလေဘက်ပေါင်းဆောင်ကပေါ့နော်ကျမရေးစနစ်ပညာရေးစနစ်အကုန်လောက်ကင်ပေးနေတာကျမစဉ်းစားနေတာဒီလိုတစ်ခုရှိတယ်ဗျာ तू ကဝဒေတာနဲ့မိုင်းငါဒေတာကိုဗမာပြည်ရဲ့စမ်းတက်ွက်ကလေးအဖြစ်နဲ့ तू တိဆောက်နေတယ်လို့ကျမမြင်တယ်အဲ့ဝဒေတာတို့မိုင်းငါဒေတာတို့မှာဒီလောက်ခင်းနှောက်ကြတယ်နော်ဒေတာကြီးဟာ ငင်းညာရေးရလို့ရှိရင်ဟိုအေသဖွင့်ဖြိုးတိုးတက်ရေးကိုလုပ်နိုင်တယ်သူတွေရဲ့ဟိုနေထိုင်စားသောက်မှုတွေဟိုပို့ပြီးတော့တိုးတက်လာနိုင်တယ်ပါတယ်ပေါ့ဗျာအဲ့ဒါကိုပြပဖို့အတွက်သူကစမ်းသပ်ွက်အနေနဲ့အဲ့ဒီဒေသတွေကိုတိဆောက်ပေးနေတယ်လို့ကျွန်မထင်တယ်ဘာဖြစ်လို့လဲဆိုတော့အခုကိုဗစ်အဖြစ်မှာလေအဲ့ဒီဝါဒေသဝယ်ဖြစ်ဖြစ်မိုင်းလားဒေသဝယ်ဖြစ်ဖြစ်သူတို့ဆေး
ဟိုကဝယ်စီထိုးပေးတာအများကြီးပါပဲဘယ်လိုလုပ်မှာများကြီးလုပ်ပြီလားလေဒါသူတို့ရဲ့နေချင်းကိုလုံးဝကတ်နေတယ်ငါပြသူတို့ဘက်မှာဟုတ်တယ်ဟုတ်တယ်တယောက်ဓာရီပါလေအဲ့ဒီသားမှာအများကြီးဖြစ်လာရင်လည်းပဲသူတို့လည်းလူကင်းမှာမဟုတ်ဘူးဆက်သွားနေတာဟုတ်ကဲ့အဲ့တော့အဲ့ဒီသားနဲ့ပဲပတ်သက်ပြီးပြောရင်အဲ့ဒီသားတွေရဲ့နိုင်ငံရေးစနစ်ဟာ ဖက်ဒရယ်ကဘူးကိုပိုင်းစစ်တပ်နဲ့ကိုပိုင်းအုပ်ချုပ်ရေးအဖွဲ့အစည်းဝါရနေပြီးတော့ကွန်ဖက်ဒရိတ်သဘောမျိုးတောင်ဖြစ်နေရဲဆိုပြီးတော့ကျန်တဲ့တိုင်းရင်းသားတချို့ကလည်းပဲအဲ့ဒီနမူနာကိုယူကျင်လာတဲ့သဘောတည်းရှိရတယ်ဆိုတော့နိုင်ငံရေးအဖြစ်ရောဒီတရုတ်နိုင်ငံအနေနဲ့ဘယ်လိုများမြင်ထားပါသလဲမြန်မာနိုင်ငံတိုင်းရင်းသားတွေရဲ့စီးရုံညီညွတ်ရေးနဲ့ပတ်သက်ပြီးတော့သူတို့ဘယ ပံပိုးပေးနိုင်မယ်လို့အများယူဆပါလိမ့်ခင်ဗျာ
။ဟိုတရုတ်ကရဲ့ policy တွေကလေသူတို့ကအဝေးကြီးကိုကြည့်ပြီးစဉ်းစားတာဗျာ။ဥပမာသူတို့ရဲ့ထိုင်ဝမ်ကိစ္စတို့ဟောင်ကောင်ကိစ္စတို့ပဲကြည့်။ဘတော်မှသူကအလောတကြီးပါတခုမှမလုပ်ဘူး။အရှိကြီးသူကဖြည်းဖြည်းစိစိနဲ့အဲတိုးလုပ်တဲ့လက္ခဏာတွေရှိတယ်။အဲ့တော့ဒီကျမတို့ဒီနေဆက်တလျှောက်မှာလေသူဒီလိုနီးနေပဲသူတဖြည်းဖြည်းတိုးဖို့စဉ်းစားပုံရပါတယ်။အဲအဲ့တော့ဗမာပြည်ဟာဟုတ်တယ်ဟိုသူ့အတွက်အများကြီးထိခိုက်နေတာလေဆိုတာအမှန်ပဲနော်။ဟိုဥပမာအပြင်သူကြောက်ဖြူရင်းနဲ့စိတ်ကမ်းပဲကိုသူရထားလမ်းဖောက်ဖို့ဆိုတာသူအစိုးရတွေကစီစဉ်ထားတာဒီစက်တပ်ပဲစက်တပ်ကဘာဖြစ်လို့ပေးမလုပ်လဲဆိုတော့သူကဒီဒေသတွေမှာရထားလမ်းတွေဖောက်သွားပြီးဒေသဖွံ့ဖြိုးရေးတွေလုပ်သွားရင်သူကဘယ်လိုလုပ်ဆက်ဆက်တိုက်မလဲအဲ့ဒါကိုစက်တပ်ကကြောက်ပုံရတယ်ဒါကြောင့်မို့မပေးတာဒေါ်ဆန်းစုကြည်ကအများကြီးပေးခဲ့တာဖြစ်တဲ့တရုတ်ကိုအဲ့တော့ဒေါ်ဆန်းစုကြည်နဲ့သူတို့ဆက်ဆံရေးတော်တော်ကောင်းခဲ့တယ်ဗျာဒါပေမဲ့စစ်တပ်ကဒါကိုမခံနိုင်တာဖြစ်တယ်ဒါပေမဲ့ဒီလိုပြောလို့တရုတ်ကစစ်တပ်ကိုလည်းပြစ်ပြစ်ခါခါပြစ်ပယ်ဖို့သူမစင်စားဘူးအဲ့တော့စစ်တပ်နဲ့လည်းသူဆက်ဆံရေးကောင်းအောင်သူလုပ်မှာပဲအဲ့တော့သူ့ရဲ့ဟိုနင်းကသူကရေရှည်အမြင်နဲ့ချင့်ကပ်တာဖြစ်တော့ကျမတို့နိုင်ငံကပြည်သူလူထုအနေနဲ့ကျမအပါဝင်ပေါ့နော်အားမရတာမကြည်နတ်တာသူ့ပုံမှာမကြည်မလဲဖြစ်တာတွေများတာပေါ့ဗျာသူတို့ကတော့သူတို့ရဲ့တကဘာလုံးချီတဲ့ပင်လကပြည်ဟာအမြင်ချီလမ်းပေါ်ကလုံနေပုံရပါတယ
်ဒေါန်ဆန်းစုကြည်ကိုပို့ပြီးတော့တေကဒီနီးဆက်ဆက်မှုရှိခဲ့တယ်ဒေါန်ဆန်းစုကြည်လက်ထက်မှာသူတို့ရဲ့လူပိုင်မှုနဲ့ပို့ရရှိခဲ့တယ်ဆိုတော့အခုဒေါန်ဆန်းစုကြည်ဘုကူရင်းနေမှာပေါ့လေသူရဲ့ပါတီတစ်ခုလုံးသူရဲ့အင်အားစုတစ်ခုလုံးကဒုက္ခရောက်ပြီးတော့သူတို့ညှို့ပန်နေရတဲ့အချိန်မှာအခု NUG တို့ဘာလို့ကိုများသောအားဖြင့်ထောက်ခံပံ့ပိုးတဲ့အစံတွေထွက်လာတာလဲအနောက်နိုင်ငံတွေဘက်ကသာဖြစ်လာတယ်တရုတ်ပြည်ဘက်ကဘာမှအပေးထောက်ခံတာလဲဘာမှမကြားဘူးခင်ဗျအဲ့ဒါက NUG တို့ဘက်ကမချင်းကလို့လားတရုတ်ကများပြစ်ပယ်ထားသလားဆိုတာလဲကျွန်တော်စဉ်းစားမိပါတယ်ခင်ဗျအ
ိုချပါကြည့်တာတော့နှစ်ဖက်စလုံးပါပဲ။ဟို NUG ဘက်ကလည်းအဲနည်းနည်းတတိထားပြီးချင်းကန်ဒီပုံရပါတယ်။ဟိုခနဲ့တရုတ်ဘက်ကလည်းဒီလိုပဲ။တရုတ်ကလည်းဒေါန်ဆန်းစုကြည်ကိုနောက်ပိုင်းမှာသာသူခနဲ့ပြအစိုးပိုင်းကသူတို့ဒေါန်ဆန်းစုကြည်ကိုခက်ကင်းကင်းနေခဲ့ပူပေးတယ်ဗျ။ဟိုနဝတနာဖကာလာမှာလေသူနဝတနာဖလို့လည်းလုံးနေပြီ။ဒေါန်ဆန်းစုကြည်ကအနောက်ပိုင်းဘက်တိတ်ဟိုရိမ့်နေဆိုပြီးတော့သူတို့တော်တော်ကင်းကင်းနေခဲ့ပါသေးတယ်။ဒါပေမဲ့နဝတနာဖနဲ့အလုံးမဖြစ်လာတဲ့အခါကျမှသူကဒေါန်ဆန်းစုကြည်နဲ့အဲဆက်ဆံပြီးတော့နောက်ဆုံးကျတော့ဒေါန်ဆန်းစုကြည်နဲ့တော်တော်အလုံးဖြစ်သွားတာပေါ့ဗျာ။အခုလဲအဲ NLD ကိုစစ်တပ်ကဟိုဘယ်လိုတရားမဝင်ကြီးညာမယ်ဆိုတာတရုတ်ကပဲတားတာပဲလေ။ဒါမလုပ်တဲ့မူတင်နေဆိုပြီးတားလို့အဲစစ်တပ်ကနည်းနည်းနောက်ဆုတ်သွားတာဗျာ
။ဟုတ်ကဲ့အဲတတခုကျွန်တော်ဒီမှာမေ့ချင်ပါတယ်လူတွေကပြောကြတယ်ပေါ့လေဥပမာဖြင့်ဟုတ်ကဲ့သီးလင်္ကာနိုင်ငံတို့မှာစီးပွားရေးချွတ်ချုံကြပြီးတော့တန်းကြီးကြီးကြပြဿနာတက်တယ်တကယ်တော့သီးလင်္ကာနိုင်ငံမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနော်တရုတ်ရဲ့ကြွေးမှာ level နဲ့နေပြီးသီးလင်္ကာတော့ပြောကြတယ်ဒါပေမဲ့သူဟာအဲ့လိုကိစ္စရဲ့လုခက်ပြီးတော့သီးလင်္ကာဒုက္ခရောက်နေတဲ့အချိန်မှာတာဝန်ယူပြီးကူညီတာကယ်ဆယ်တာသိမ့်မကြားရပါလားဆိုပြီးတော့တချို့ကထောက်ပြကြပါတယ်
အဲ့ဒါကတော့ဟိုတိရိလင်္ကာရဲ့မဟုတ်ဘူးခုနောက်ဆုံးအကြတာပါကစ္စတန်ကိုပါကြားပါတယ်အဲတို့မှာနိုင်ငံတကာကျွေးမိတယ်အများကြီးတင်နေဆိုတာဟုတ်တယ်တို့ဓာရီကိုလည်းမဖြေရှင်းနိုင်ဘူးဓာရီကိုမလုံနိုင်တာအစိုးရရဲ့ပြဿနာပါဖြစ်တယ်တိရိလင်္ကာပံမကြီးကဟိုတလုံးလုံးကဟိုစီဂျီတီအန်နဲ့အင်တာဗျူးမှာပြောသွားတယ်တို့နိုင်ငံမှာနိုင်ငံသားကျွေးမိရဲ့ဟို
你話都穩嘅嘅啦,係呀。Greek嘅係你你有把嚟邊嚟,哦,你你係係你有都被提上去,Greek嘅嘅不打理咯,係。比利林啊,其實啊,哦,印第安呢呢巴特尼的卡著都呢的地他呢的呢幾啦。OK,所以你們南南路大的路呢,一路出發轉過來,都要追你們南南路一路出來了沒輸到新加坡來輸到新加坡,所以不會輸。誒,所以不過,OK,論呢路票啊嘛。
အဲ့တော့မလိုမအောင်အခင်ဗျတရုတ်ကျွေးမရှိလဲကျမတို့ဗမာပြည်ကကြာဆုံးနိုင်ငံဖြစ်နေပြီဒီစစ်တပ်ရှိနေသေးတယ်တော့ခင်ဗျကျမတို့နိုင်ငံကြီးကဘယ်သူမှကယ်လို့မရဘူးဗျကျွန်တော်နောက်ဆုံးတစ်ခုမေးချင်တာအဲ့တော့အခုမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့တရုတ်ကလည်းဘဝင်မကြဘူးပေါ့လေဆိုပေမဲ့လည်းအာဆီယံကိုပဲရှင်းတန်းတင်ပြီးအာဆီယံမူတိုင်းလုပ်မယ်ဆိုတော့ဒီအာဆီယံမ
ူကထောက်ထွက်ပြီးတော့များတရုတ်တို့ဘာလို့နောက်တနည်းတလန်စဉ်းစားလာနိုင်မဲ့အလားလာရှိရလားခင်ဗျာ
။ဟိုတရုတ်ကသူကဒီကယောဂအလွန်စီးပွားရေးတွေပြန်တက်ဖို့အတွက်သူက accept ဆိုတာကိုလုပ်နေတာရှိတယ်လေ။အဲ့တော့အမေရိကန်ကလည်းတအားဖိလာတာပါတာပေါ့နော်။အခုဟိုလား Indo-Pacific Economic Forum ဆိုပြီးတော့တိုးလာတာတွေလည်းရှိတော့သူကအမပြီးအရေးကိုတအားဖိအားပေးနိုင်မယ်လို့ကျွန်မမမြင်ဘူးဒီ asset ထဲမှာပဲဒီ regional economic forum ပေါ့နော်ဒီအားလုံးဟိုအာရှနိုင်ငံနဲ့ဂျန်နဲ့နိုင်ငံကြီးတွေပေါင်းပြီးတော့ဒီကျိုးပန်းနေတဲ့အဲ supply chain ကြီးတစ်ခုလုံးပြန်လဲပိုင်ရေးအတွက်တရုတ်ကသူ့ဟာသူဆက်လုပ်မှာပဲအဲ့တော့ဒီဗမာပြည်ရဲ့ပြီးခြား policy ကတော့ပြီးခြားပြောင်းလာစရာအကြောင်းမရှိဘူးထင်ပါတယ်
မြန်မာနိုင်ငံအတွက်အရေးကြီးဆုံးအိန္ဒိချင်းနိုင်ငံဖြစ်တဲ့တရုတ်နိုင်ငံနဲ့မြန်မာနိုင်ငံနဲ့ဆက်စပ်တဲ့အကြောင်းအရာတွေကိုတရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာလာကျော်စောနဲ့ VOA 1ဒေါက်တာဦးကျော်စံသာတို့ဆွေးနွေးသုံးသပ်ထားတဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါရခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံ line ကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru channel 101ဒါမှမဟုတ် Timecom 6 Juru channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนาะ
ဗီအိုရဲ့ဂျာတာပရင်းနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကိုလိုင်းနိုမီတာ25 40 51တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ပတ်စင်ကဏ္ဍတွေကိုဆက်လက်တင်ပြပါအောင်မယ်အခုဆက်လက်တင်ပြမယ့်ပတ်စင်ကဏ္ဍတစ်ပုဒ်ကဆိုလို့ရှိရင်တော့လူမှုနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ် တပတ်မှာအစာအိမ်နဲ့ဦးလန်းချောင်းအပေါ်ပိုင်းမှာဖြစ်ပွားလေးရှိတဲ့ယောဂါတွေအဖြစ်များတဲ့ယောဂါတွေကြောင့်သတိပြုကာကွယ်ထားဖို့လိုအပ်တဲ့အကြောင်းကိုတမတော်ဒေါက်တာဦးမိုးအောင်ကျော်နိုင်ကိုမေးမြန်းပြီးတော့ဒေါက်တာတန်းစောကတင်ပြပေးထားပါတယ်ခင်ဗျာ
ဆိုင်နဲ့ဦးလန်းချောင်းအပေါ်ပိုင်းမှာဖြစ်ပွားလေရှိတဲ့ယောဂါတွေဟာလည်းအဖြစ်များတဲ့ယောဂါမျိုးစားတွေထဲမှာပါဝင်ပါတယ်။အဆိုင်နဲ့ဦးလန်းချောင်းအပေါ်ပိုင်းမှာဘယ်လိုယောဂါတွေဖြစ်ပေါ်ခံစားရနိုင်ပါသလဲလို့မေးကြည့်တဲ့အခါဓမ္မတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ
။ဆိုင်အပေါ်ပိုင်းမှာဆရာတို့အစာရေမျိုးဖြစ်ရင်အစာအိမ်ရေနော်နောက်တစ်ခါဒီအစာအိမ်ကအထွက်ဥသိမ်းစပိုင်းရင်ပါဝင်တာပေါ့နော်။ဆိုတော့ဒီနေရာတွေမှာဖြစ်များဆုံးလက္ခဏာတွေနေနေရတော့ဒါ indigestion လို့ခေါ်တဲ့အစာမကြေခြင်းပေါ့နော်။အဲ့တော့အစာမကြေတာတွေခံစားရနိုင်တယ်ပြီးလို့ရှိရင်အစာရင်ရောင်ရမ်းခြင်းနောက်တစ်ခါအစာရင်အနာဖြစ်ခြင်းနောက်တစ်ခုကတော့ဒီစားခြင်းပြန်ခြင်းလို့ခေါ်တဲ့အစာရင်တွေကအစာတွေဒီအစာရင်မျိုးပြန်ဘက်ကိုပြန်လှန်တက်ပြီးတော့ဒီနာကျင်မှုခံစားရတာတွေအတွေ့အများပါတယ
်အစာရင်ထဲမှာ H pylori ဘက်တီးရီးယားပိုးတွေရှိနေရင်အစာရင်အနာဖြစ်နိုင်ပြီးအကိုက်ခဲပျောက်ဆီးတွေကြောင့်လည်းအစာရင်အနာဖြစ်နိုင်တယ်လို့သိရပါတယ်အဝါလုံးတဲ့သူတွေကိုဝင်ဆောင်နေတဲ့အစီအဆက်များများစားတဲ့သူတွေမှာတော့စချင်းပြန်ဝေနာခံစားရနိုင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်။အစာအိမ်မှာအနာဖြစ်တယ်ဆိုတာကကိုယ့်ရဲ့အစာအိမ်ထဲမှာဒီအစာချေ acid တွေများလာတဲ့အခြေအနေမျိုးတွေနောက်တစ်ခုကဒီအစာအိမ်နံရံကိုဒီခုခံကာကွယ်ပေးတဲ့အစီအစဉ်တွေပျက်စီးသွားတဲ့အခြေအနေမျိုးမှာအစာအိမ်နာဖြစ်တတ်တယ်ပေါ့နော်။အဲ့တော့အစာအိမ်နာကိုဖြစ်စေတဲ့အဓိကအကြောင်းနေရာတော့ဒီအစာအိမ်ထဲမှာဝင်ရောက်နေတဲ့ဒီ H pylori ပေါ့နော်အရှိကတော့ helicobacter pylori ဆိုတဲ့ bacteria ပိုးကြောင့်အဓိကဖြစ်တယ်ပေါ့နော်ဒုတိယဖြစ်များဆုံးဒီအစာအိမ်နာဖြစ်စေတဲ့အကြောင်းကတော့ဒီအကိုက်ခဲပျောက်စီများတောက်သွင်းခြင်းပေါ့အဲ့တော့ဒီနှစ်ခုကြောင့်မလို့အဓိကဆရာတို့ကအစာအိမ်အနာဖြစ်တယ်ပေါ့ခုနစားခြင်းပြန်ခြင်းလို့ခေါ်တယ်ဆရာတို့ GERD gut လို့အဲဒိုကောက်ပြောတယ်ပေါ့နော်အဲ့ဒါကတော့အစာအိမ်ထဲမှာရှိတဲ့ acid တွေကဒီ acid အနေထားကိုခံနေမရှိတဲ့အစာရည်မျိုးပြုံရဲ့နံရံတွေကိုသွားထိမိတဲ့အခါမှာအစာအိမ်အပြင်ဆရာတို့ကဒီရင်ကောင်းရယ်တချို့ဆိုရင်မေးရိုးအထိကိုဒီပူတဲ့ဝေဒနာခံစားရတာကိုဆရာတို့ကဒီစားခြင်းပြန်ခြင်းလို့ခေါ်တယ်ပေါ့နော်အဲ့တော့စားခြင်းပြန်ခြင်းကိုအဓိကဖြစ်စေတာကတော့ဒီအစာအိမ်အဝင်မှာရှိတဲ့ဟိုအစာရည်မျိုးပြုံနဲ့ဆက်ဆက်တဲ့နေရာမှာရှိတဲ့sprinter လို့ခေါ်တာပေါ့เนาะဆရာတို့ဒီကြွက်သားနဲ့ညှက်ပြီးပိတ်ထားရတဲ့ဟာလေးအားနေသွားတာဆိုတော့အဲ့ဒါတွေကဘယ်သူတွေမှဖြစ်တတ်လဲဆိုတော့အဝလွန်တဲ့လူတွေကိုဝန်ဆောင်နေနောက်တစ်ခါဒီအစီတွေအဆက်တွေများများစားတဲ့လူတွေစားပြီးပြီးချင်းလဲအိတ်လိုက်တဲ့သူတို့နောက်တစ်ခါဒီဆေးလေးအရက်တောက်သုံးမှုများတဲ့သူတွေမှာတွေ့ရတယ်ပေါ့เนาะအဲ့တော့ဒီနှစ်ခုရဲ့ဆက်ဆက်မှုပြောမယ်ဆိုရင်တော့ acid များတဲ့အခြေအနေနဲ့ခုနအဲ့ဒီများတဲ့ acid အစာအိမ်ထဲမှာ acid များတဲ့အခြေအနေကအစာအိမ်ရေမျိုးပြုံကိုရောက်သွားတဲ့အခြေအနေဆက်ဆက်မှုရှိရင်တော့ဒီယောဂနှစ်ခုလုံးအတူတူတွဲပြီးတွေ့ရနိုင်တယ
်အစာအိမ်အနာဖြစ်တာနဲ့စချင်းပြန်နာတွေကိုဂရုမစိုက်ပဲထားရင်အချိန်ကြာလာတဲ့အခါပြင်းထန်တဲ့နောက်ဆက်တွဲဆူကျိုးတွေခံစားရနိုင်တယ်လို့သိရပါတယ်အစာအိမ်အနာယောဂကြောင့်ဖြစ်နိုင်တဲ့နောက်ဆက်တွဲဆူကျိုးတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်ဒီအစာအိမ်အနာယောဂကတော့ဂရုမစိုက်ပဲထားမယ်ဆိုလို့ရှိရင်အစာအိမ်ပေါက်တဲ့အထိဖြစ်နိုင်တဲ့ perforation လို့ခေါ်တယ်နောက်တစ်ခုကတော့ဒီအစာရင်နံရံမှာရှိတဲ့သွေးကြောတွေပေါက်ခြင်းပေါ့နော်အဲဒါကြောင့်သွေးထွက်ပြီးတော့အစာရင်သွေးကြောပေါက်ခြင်းဖြစ်တတ်တယ်ပေါ့နော်ဆိုတော့တချို့တွေမှာတော့ဒီအစာရင်အနာဖြစ်ရနေကြာသွားတဲ့အခါမှာအစာရင်ကင်ဆာအထိဖြစ်သွားတာမျိုးလေးတွေ့ရတယ်ပေါ့နော
်အစာရင်နဲ့ဦးလန်းချောင်းအပေါ်ပိုင်းမှာဖြစ်ပွားလေးရှိတဲ့ရောဂါတွေကိုရှော့ချရှောင်ကျဉ်နိုင်မှုအတွက်ဘယ်လိုနေထိုင်စားတောက်သင့်နေဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရစေ
အဲ့တော့အဓိကဆောင်ရန်ရှောင်ရန်ကတော့ဆရာတို့ရဲ့ဒီတက်မရည်နဲ့ညီညွတ်အောင်နေထိုင်စားတောက်ခြင်းပါပဲနော်အဲ့တော့အစားအသောက်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ဆရာတို့ဒီအစားအသောက်ထဲမှာအစီရတာတို့နောက်တစ်ခါအပူဆက်တွေရတာတွေကိုတော့ရှော့ချစားသုံးဖို့လိုတယ်ပေါ့နော်နောက်တစ်ခုကတော့ရှေ့မှာပြောတဲ့အထက်မှာပါသွားတယ်ဆေးလေးရိုက်တောက်တဲ့သူတွေမှာဒီယောဂါတွေပိုတွေ့ရတဲ့အတွက်ကြောင့်မလို့ဆေးလေးကိုဖြတ်တာတို့နော်နောက်တစ်ခါအရက်ကိုရှော့ချတောက်သုံးတာတို့လုပ်ပေးဖို့လိုအပ်တယ်ပေါ့နော်နောက်တစ်ခုရှေ့မှာဆရာတို့ပြောသွားတဲ့အထက်မှာဒီအဝလွန်တာနဲ့ဆက်ဆက်တဲ့အတွက်ကြောင့်ကိုယ့်ရဲ့ခန္ဓာကိုယ်ကိုဒီတင့်တော်တဲ့လေးချိန်ထဲမှာထိန်းသိမ်းထားပြရမယ်နောက်တစ်ခုကဒီဆရာတို့စိတ်ဖိစီးမှုများတဲ့လူတွေမှာလည်းအစာရှည် acid တွေများပြီးတော့ဒီအစာရင်ရောင်ရမ်းခြင်းနဲ့အစာရင်အနာဖြစ်ခြင်းတွေ့ရတဲ့အတွက်စိတ်ကိုဒီစိတ်ဖိစီးမှုလျှော့ချရမယ်ပေါ့နော်အဲ့တော့စိတ်ကိုအေးထားမယ်နောက်စိတ်ပူပင်တာတွေကိုလျှော့ချပြရမယ်နော်လိုအပ်လို့ရှိရင်တော့ဆရာဝန်နဲ့တိုင်ပင်ပြီးတော့ဆေးဝါးတွေတုံ့သုံးပေးခြင်းအဖြစ်သက်သာအောင်ဆောင်ရွက်ပေးမယ်
အစာအိမ်နဲ့ဦးလန်းချောင်းအပေါ်ပိုင်းမှာဖြစ်ပွားလေရှိတဲ့ယောဂါတွေဟာလည်းအဖြစ်များတဲ့ယောဂါတွေဖြစ်တာကြောင့်သတိပြုကာဝယ်ထားဖို့လိုတဲ့အကြောင်းသတိပြုလိုက်တာဖြစ်ပါတယ်ကျွန်တော်ပြောပါတော့
Dagara, Dada Danzo, Bassin Tinsette, Lurune Zamaye, Singo, Chishu Natoda, Singaraba. Celebido, Kuya 1970, Agaza, Singo, Timpabibaume. American Pidanzu, Canadane, Mexico, Nangan, Tonangama, Putre, Timbame. Natown Setsakune, Kabapala, Polon, Puerigo, Lekan, Timbame, Mu, Chamugo. FIFA Kabab Bolon Pajoga Yuche Libi Pipare, Editema, Adiga Tare Mu Editema, Diga Tare, Muji Domyamya Pagebimele, American Piran Zuya, Washington DC Murdo Mobage Babu, Tane Pata Bido the Bora, Miendine, Bajam Babadele Surarine Pata Bido, Kuyananga Didikaba, Agaza Sisima Timbia Tabare.
American Canada and Mexico Tonanga, Buddha Asia, Chimbam, and the town of Sacha, Bolon Wetwa, Chimbam and Muni, which I love. You are Bolon Pajoga, the town of Sacha, Bolon Wetwa, and his Tonanga, Muni Sakomi, which I love. Suzuwa Mu, Nasana Muga, Gabla, Chimbabu, the Chugan Gabido, American got Satamu, Mexico got Tomune, Canada got Namu, you can get a body. American Maro, LA, San Francisco, Seattle, Kansas City, Dallas, Houston, Atlanta, Boston, Miami, New York, New Jersey, Philadelphia, Murimata, Mexico, Maro, Mexico City, Guadalajara, Monterey, Munich, Canada, Bacaro, Vancouver, Toronto, Murima, Zama, Pibari. FIFA Goba Balloon Pajo Okra, Gianni Infantino Garo, Eddie Murray, Congress, Rubido, Piovari.
It was the most competitive process ever. For the FIFA World Cup, and of course, congratulate the 16 cities. I mean, we'll have the world coming here.
Kabala Bolong Bue Zagaro, Daga Piansamu, Miazon Longans and Pippi, a Yukanare Mu Adre Gonu Barren, the Kabalonga Digo Lajama Pipiro, a Yango Sailo Shazia Gone Pue Pimaba, Jano Biodalu Babe, Daga Kababoma, DJ Kanazon Pue Pimaba.
New York New Jersey ne Elisa re Yue Khan re Myu ri ga Myu Gan ni ne Taw Shi Bu ri ga ro Kaba Phla go Tru Myu ma Chin Ba ma Phit de Twa Pyo Shin Lo ne Aw Wet Khan ri Ja Ba de New Jersey Pi ne Au Chou Yin Mu Film Ma Fee ga ro In
as much as we want the early games, there's one game we want. We want the last game.
Tu no ro ni ne a so wan pwe ri ma di ma ga za nai da law ga za se chin da lo lo chin song pwe de pwe go pyo ba so yin do naw song pwe go lo chin ma de Now, so fine, Eva. Kabaflago, Tonoro, yet the Mad Life Quenjima, Kainel Sejimare. Kabaflago, Dima, Magazabo Sura, Pelopina Male, New York Muji, Levadi Yotu G, Ellis Junego, Chileba, Tariga Matu Quebia Mude, Shibion, Chichadu, the air, Mula Zinia Dune, Polon Surago, Popiani, the dread, Kabaflago, Dima, Magazalo, Machibau.
Yukara Murigaro, Washington DC, Baltimore, Denver, Nashville, Cincinnati, Orlando, Net, Canada, Edmonton, Muri, Webshabare. Arima, American Muro, Washington DC, Yukara Poma, Adobe Miagaro, and Artene Javido, Muro Pete, Washington DC, go, UH, and Edu, Yusa Jadule, Miabia, Sini Javare. Kavapala, Jebame, Muri Dema, Washington, Yukara, and Pata Bido, Washington DC, Muro, Dwayma, Nitine, Nimala using Guzma Hong.
ကိုရင်ထွေးကတော့သူ့ရဲ့သဘောထားကိုအခုလို့ပြောပါတယ်ကျွန်တော်90လေးတုန်းကဒီနိုင်ငံရောက်နေပါပြီဒါပေမဲ့ရောက်ခါကဆိုတော့မလဲမဝဲပြမတော်တဲ့မလာတဲ့ဆိုတော့ကျွန်တော်တို့ TV ရကြည့်ရတယ်အခုချိန်တော့ကျွန်တော်တို့2017လောက်မဲ့ဆိုတာပြီးတော့အာဝန်တာနော်အမေရိကန်နိုင်ငံနဲ့ပါတယ်တွတ်ကြည့်မယ်ဆိုပေမဲ့လေကျွန်တော်တို့ဝါရှင်တန် DC အပါခဲ့ဘူးဒါပေမဲ့ကျွန်တော်တို့ကဘာဖလာဝဲဆိုတာကြည့်ရခဲ့ပါတယ်ဒါကြောင့်မို့ဒီတစ်ခေါက်တော့ဘယ်နေရာမှာရောက်ရောက်ရောက်တဲ့နေရာမှာတွတ်ကြည့်မယ်ဆိုပြီးစိတ်ကစုံပြတ်တယ်ခုဒီတစ်လောက်ကတော့ကျွန်တော်တို့ဒီတစ်လောက်ကတော့နယူးယောက်တို့ဖီလာဒယ်ဖီးယားတို့ပါတယ်ဖီလာဒယ်ဖီးယားဆိုလဲတော့အိုင်းနှစ်နိုင်လောက်ပဲကြာတဲ့နယူးယောက်ကလည်းတော့အိုင်း၄နိုင်လောက်ပဲကြာတယ်အဲ့ ကျွန်တော်အကြီးစင်မှာနေခဲ့တဲ့သူဆိုတော့ဒီနိုင်ငံမှာဒီနိုင်ငံဒီမျိုးတော်မှာလုပ်ရင်တော့ကျွန်တော်တို့ကဒီမျိုးမှာနေတဲ့အတွက်ဖြစ်စေခြင်းနဲ့ဆန္ဒပ
ါဝါရှင်တန်ဒီစီကအစောပိုင်းမှာကမ္ဘာဖလားကိုကုဘာသာကိုကျင်းပခွင့်ရဖို့အတွက်ရှောက်ခဲ့ပေမဲ့နောက်ပိုင်းမှာတော့ဘော်ဒီမိုးမျိုးနဲ့ပေါင်းပြီးတော့ကျင်းပဖို့ချိန်ပန်းခဲ့တာပါထောင်ပေါ်ကိုစနေကမ္ဘာဖလားမှာတုန်းကတော့ဝါရှင်တန်က RFK ဘောလုံးခွင့်ကြီးမှာကစားခဲ့ပေမဲ့အခုအခါမှာတော့အဲ့ဒီခွင့်ကဖြိုးဖို့အတွက်လုပ်နေတာကြောင့်ဒီတစ်ချိန်မှာတော့ မေရီလန်းနဲ့ဝါရှင်တန်ဒီစီအဆက်မှာရှိတဲ့ဖက်ဒက်ကွင်းကြီးမှာကစားဖို့အဆိုပြုခဲ့တာပါဒါပေမဲ့ဖက်ဒက်ကွင်းဟာလည်းကမ္ဘာဖလားကျင်းပဖို့အတွက်ထိတ်တန့်အဆင်မပြေသလိုဝါရှင်တန်မြို့ထဲက DC United ရဲ့ Audi ဘောလုံးကွင်းကလည်းလူ1000ပဲဆက်လာကြောင့်ကမ္ဘာဖလားကျင်းပဖို့မဖြစ်နိုင်ပဲဘော်တီမိုးနဲ့ဝါရှင်တန်မြို့ပေါင်းပြီးကျင်းပဖို့နောက်ပိုင်းမှာလှုပ်ခဲ့ကြပါတယ်ဘော်တီမိုးမြို့ကအသစ်ပြန်လည်မွမ်းမံတိစောက်ထားတဲ့ MND ဘန်ရဲ့ဘောလုံးကွင်းမှာပွဲကိုကစားပြီးတော့ဝါရှင်တန်ကအမျိုးသားရေးပြင်နဲ့ရှောက်မှာပရိသတ်တွေနဲ့ကမ္ဘာဖလားပွဲကိုဆင်နွှဲဖို့အတွက်ဒီမြို့နှမြို့ကတာဝန်ရှိသူတွေစီစဉ်ခဲ့တာဖြစ်ပါတယ်အောက်သားဝေဖန်သူတွေနဲ့သုံးသက်သူတွေကတော့ဝါရှင်တန်တဝိုက်ကဘောလုံးကွင်းတွေဟာကမ္ဘာဖလားကျင်းပဖို့အတွက်ထိတ်တန့်အဆင်မဟုတ်တာကြောင့်ရွေးမခံရတာလို့သုံးသက်ကြပါတယ်အမေရိကန်ဟာ1994မှာကမ္ဘာဖလားကိုအင်ရှင်ဖြစ်တဲ့ချိန်ကျင်းပဘူးတာကြောင့်အခုတစ်ချိန်သုံးနိုင်ငံဘူးတွဲကျင်းပခွင့်ရတာကတော့သူ့အတွက်အင်ရှင်ဖြစ်ခွင့်ရတာဒုတိယအကြိမ်လို့ဆိုရမှာဖြစ်ပါတယ်1994ခုနှစ်ကမ္ဘာဖလားတုန်းကတော့အမေရိကန်တဝန်းကမြို့ကြီး6မြို့မှာကျင်းပခဲ့ပြီးတော့အခုတစ်ချိန်မှာတော့အဲ့မြို့ကြီး6မြို့တွေက LA San Francisco New York New Jersey Dallas နဲ့ Boston မြို့တွေပဲပြန်ပြီးတော့ပါလာခဲ့တာဖြစ်ပါတယ်ကမ္ဘာဖလားကျင်းပမယ့်မြို့တွေကိုရွေးချယ်လိုက်ပေမဲ့လည်းဖွင့်ပွဲနဲ့နောက်ဆုံးဖိုင်နယ်ကိုတော့ဘယ်မှာကျင်းပမယ်ဆိုတာတော့မရွေးချယ်ရသေးပဲအဲ့အတွက်လည်းတခြားဆွေးနွေးနေပြီးတော့အချိန်ယူဆုံးဖြတ်သွားမှာဖြစ်တယ်လို့မစ္စတာအင်ဖန်တီနိုကပြောပါတယ်။ဒါပြင်မစ္စတာအင်ဖန်တီနိုကတော့ဘောလုံးဟာအဲ့ဒီ2026ခုနှစ်ကြာရင်အမေရိကန်ကအားကစားတွေမှာထိတ်ဆုံးကိုရောက်နေမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
်။ And at the same time let me share a secret with you two guys and everyone here.
ဒီစတဲ့ပဲဒီမှာရှိတဲ့သူတွေအားလုံးကိုလျှို့ဝှက်ချက်တစ်ခုကျွန်တော်ပြောပြပါမယ်။အဲ့ဒါကဘာလဲဆိုတော့လာမယ့်2026ခုနှစ်မှာဘောလုံးဟာအမေရိကန်မှာနံပါတ်1ထိပ်ဆုံးအားကစားဖြစ်လာပါလိမ့်မယ်။အဲ့ဒါကျွန်တော်ပြောရဲပါတယ
်။2026ကမ္ဘာဖလားဘောလုံးပွဲကတော့၃နိုင်ငံပူးတွဲပြီးအင်ရှင်ဖြစ်ကျင်းပမယ့်ကမ္ဘာဖလားဘောလုံးပွဲဖြစ်သလိုအသေးရင်အတွက်ကိုလည်းလက်ရှိရှိနေတဲ့32သင်းကနေ48သင်းအထိတိုးချဲ့သွားမယ်အထမဆုံးကမ္ဘာဖလားလည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့2026ခုနှစ်မှာကျင်းပမယ်ကမ္ဘာဖလားဘောလုံးပွဲကျင်းပဖို့မြို့ကြီးတွေရွေးချယ်လိုက်ပြီမဲ့လေအမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန် DC ပါဝင်ခြင်းမရှိတဲ့ဘောသဘောထားအမြင်တွေကိုပါစူးစီးပြီးတော့2026ဘောလုံးပွဲအလားအလာတွေကိုကိုရန်နိုင်ငံကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်VOA American တိုင်းရဲ့ခြားသာပရိနေမနက်ဖက်အတန်လွင့်စီစဉ်တွေကိုလိုင်းနိုမီတာ25လိုင်းနိုမီတာ40လိုင်းနိုမီတာ51တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့ကျွန်တော်တို့သတင်းအကျဉ်းချုပ်တွေကိုနားလောင်ကတင်ပြပေးပါဦးမယ်ခင်ဗျာ
။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ကာလအတွင်းရုရှားကိုပိတ်ဆို့ဟန်နာထားတဲ့ပင်လယ်နယ်တွေကစစ်ကမ်းတွေကနေယူကရိန်းရဲ့ကောက်နံတွေပြည်ပကိုပြန်လည်တင်ပို့နိုင်ရေးသဘောတူညီမှုရဖို့နေကလာပြီလို့ယူကရိန်းကပြောပါတယ်။ကောက်ပဲသီးနှံတွေစတင်တင်ပို့ရေးကုလသမဂ္ဂတူရကီအပါအဝင်ရုရှားတာဝန်ရှိသူတွေနဲ့တူရကီနိုင်ငံအစ္စတန်ဘူမြို့မှာကျင်းပတဲ့ဆွေးနွေးပွဲမတိုင်ခင်မှာပဲယူကရိန်းနိုင်ငံခြားရေးဝန်ကြီးကပို့ထုတ်နေမှာအဲ့ဒီလိုပြောလိုက်တာပါသဘောတူညီမှုရဖို့ခြေလှမ်းနှစ်လမ်းလောက်တာလိုပါတော့တယ်လို့နိုင်ငံခြားရေးဝန်ကြီးဒီမီထရီကူလီဗာကပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့ပြောမသွားပါဘူးရုရှားနဲ့ယူကရိန်းကြားလက်နက်ချီကြားပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံမှုမှာတိုးတက်မှုရှိခဲ့ကြောင်းလဲကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကပြောပါတယ်တောင်တရုတ်ပင်လယ်အတွင်းကပိုက်ဆိုင်မှုအငင်းပွားနေကြတဲ့ Paracel ကျွန်းစုအနီးရေပိုင်နဲ့ထဲပုတ်ထိုးနေကအမေရိကန်ဖြတ်တင်မော်တစ်စင်းဖြတ်နေတာမှောင်နေကြတာကြောင့်မောင်းထုတ်ခဲ့ရတဲ့အကြောင်းတရုတ်စစ်တပ်ကပြောပါရယ်တောင်တရုတ်ပင်လယ်ပြင်မှာပိုက်ဆိုင်ကြောင်းပြောဆိုထားတဲ့တရုတ်နိုင်ငံနဲ့တခြားနိုင်ငံတွေကိုစိန်ခေါ်ပြီးတော့အမေရိကန်ကလွှတ်လပ်စွာရေကြောင်းတော်လာရေးအစီအစဉ်ဖြစ်ပုံမှန်ဖြတ်တန်းတော်လာနေတာဖြစ်ပါတယ်နှစ်စဉ်ဒေါ်လာ3ထရီလီယံလောက်ကုန်သွယ်မှုပနားမရှိတဲ့တောင်တရုတ်ပင်လယ်ပြင်ကိုပိုက်ဆိုင်ကြောင်းတရုတ်နိုင်ငံရဲ့ကြေညာချက်ဟာတရားမဝင်ဘူးလို့နိုင်ငံတကာတရားရုံးကဆုံးဖြတ်ခဲ့တာဟာပြီးခဲ့တဲ့သတင်းလာနေက6နှစ်ပြေပါတယ်ပရတင်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နေရာမှာအစားထိုးမဲ့သူတွေကိုမဲခွဲရွေးချယ်နေရာမှာအခုနောက်ဆုံးရှင်းမြိုင်သူကိုယ်စားလှယ6ဦးပဲကြာမာတော့တယ်။ဒီမဲပေးမှုနဲ့ပတ်သက်ပြီးတော့သဘောတူညီထားတဲ့စီမင်းစီကံအတိုင်းပဲဂျယ်ရမီဟတ်နဲ့နဟင်းဇဝါဟီတို့ထွက်သွားရပါပြီကျန်တဲ့ကိုယ်စားလှယ်လောင်းတွေကိုတော့မနေ့ဖြန်မှာဆက်ပြီးတော့ဒုတိယအကြော့မဲပေးရွေးချယ်ကြမှာပါလို့ပါတီရဲရလွတ်တော်ကော်မတီကပြောဆိုသွားပါတယ်။
သတင်းချင်းချုပ်တွေကိုနားလောင်ကပြောပြသွားတာပါခင်ဗျာဒီကနေ့အတန်လွင့်စီစဉ်တွေကိုတင်ဆက်နိုင်ဖို့တာဝန်ယူခဲ့သူတွေတဲမှာထုတ်လုပ်ရေးမှုအဖြစ်နဲ့ကတော့ကိုရဲမောင်ကတာဝန်ယူခဲ့ပါတယ်အတန်ဖတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွန်းနဲ့ဂျိုနသန်ဝေါ်ကာတို့ဖြစ်ပါတယ်ကျွန်တော်တို့ရဲ့ကြာသာပရင်းနေမနေ့ဖက်အတန်လွင့်စီစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်တော်ရရှင်မြန်မာပြည်သူအပေါင်းလည်းဘေးရန်တွေရဲ့ဝေးကွာကြပါစေ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျွန်တော်ကဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.